Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်ပြကြပါစေခင်ဗျာ VOA အမေရိကန်အတန်ရဲ့2023ခုနှစ်မတ်လ23ရက်ကြာသပတေးနေ့မနေ့ကင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ32 48လိုင်းလိုင်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်အစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျမတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်တရုတ်ဘက်ကရုရှားကိုလက်နက်ခဲယံထောက်ပံ့တာမျိုးမရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ယူကရိန်းမြို့ကြီးတွေအပေါ်ရုရှားရဲ့ဗိုလ်ထုနှစ်ကတိုက်ခိုက်မှုတွေအတွင်းမှာတော့အနည်းဆုံး9ဦးသေဆုံးရပါတယ်ရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်ရခိုင်ပြည်နယ်ရင်းခြေနေတွေတိုးတက်ကောင်းမွန်အောင်လှုပ်ရှားဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားသောစိတ်ဝင်စားဖို့သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့သတင်းပြဖို့ချက်တစ်ပုဒ်မှာဒီကရင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြမှာကတော
့ဦးတော်ခရိုင်ကတော့ကျွန်တော်နားလေတလို့ဆိုတုံတလို့မြင်ပြီးတော့ဖြစ်နေတာပေါ့နော်ဥမာတင်ကြွားထဲမှာမနေရင်လ
ည်း KNU အဖွဲ့ရဲ့တာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီလိုသတင်းတွေနဲ့အတူအခြားစိတ်ဝင်စားဖို့ရာသတင်းတွေကိုလည်းတင်ဆက်ပေးအောင်မှာပါဒီကနေ့ဟာတော့ကမ္ဘာရေများနေ့ဖြစ်ပါတယ်ဒီအကြောင်းကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမသိငီထိုင်းနဲ့ပြောပြသွားမှာပါခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအမေရိကန်ဆွေရနဲ့ကမ္ဘာကဘလို့တုံ့ပြန်တလဲဆိုတာကိုတရုတ်ကအထူးစောင့်ကြည့်နေပေမဲ့တရုတ်အနေနဲ့ရုရှားကိုလက်နက်ခဲယံထောက်ပံ့တာမျိုးတော့မရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုနေ့မှာပြောဆိုလိုက်ပါတယ်
The stakes in Ukraine go well beyond Ukraine. And to your point,
Ukraine's high Ukraine enemy ကိုကျော်လွန်သက်ရောက်မှုတွေရှိရမှာအရှာဒေတာကိုလည်းတိတိတတ်တရိုက်ခတ်တာမို့ Ukraine ကိစ္စကိုအမေရိကန်နဲ့ကမ္ဘာကဘလို့တုံ့ပြန်နေတယ်လဲဆိုတာကိုအလုံးကစောင့်ကြည့်ချက်မှာပဲလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်အရှတ်ဒေတာမှာဆိုရင်ဂျပန်နဲ့တောင်ကိုရီးယားတို့ကယူကရိန်းကိုအဓိကထောက်ခံသူတွေဖြစ်ကြောင်းလည်းဝန်ကြီးကမှတ်ချက်ပေးပါတယ်။ဒါပေမဲ့လည်းတရုတ်အနေနဲ့ကတော့ရုရှားအစိုးရကိုလက်နက်ခဲယံကူညီနေတယ်ဆိုတာလို့တော့မယူဆဘူးလို့လည်းပြောပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကဗိုလ်ထုနှင့်နှောင်းပိုင်းချမ်းသာပွဲမှာထွက်ဆိုတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ရုရှားနိုင်ငံမော်စကိုမြို့တော်ခီးစဉ်အတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအထက်လွှတ်တော်ချမ်းသာပွဲမှာပြောဆိုတာလည်းဖြစ်ပါတယ်။ရုရှားရဲ့အင်းကြီးချင်းအပေါ်တိုက်ခိုက်မှုကိုပြစ်ဒဏ်ကလူငင်းခွင့်ပြုမယ်ဆိုရင်တော့အနာဂတ်ကျူးကျော်သူတွေအရေးဖြည့်ရှင်းရခက်ခဲသွားစေနိုင်ပြီးကမ္ဘာပဋိပက္ခကြီးကိုဥတီသွားစေနိုင်တယ်လို့လည်းပြောပါတယ်။ရုရှားရဲ့ကျူးကျော်စေဟာဆိုရင်ထိုင်ဝမ်ရေတရုတ်စစ်တပ်ရဲ့တွေးခေါ်ယူဆမှုအပေါ်ဘလို့သိရမှုရှိတယ်လဲဆိုတဲ့အပေါ်မှာဆွေးနွေးစရာဖြစ်လာတာပါတရုတ်ဟာဒီကိစ္စကိုအထူးသတိထားစောင့်ကြည့်နေကြောင်းဒီကျူးကျော်မှုကိုကမ္ဘာကအတူတကွရပ်တည်သလားဒါမှမဟုတ်လည်းရပ်တည်မှုမရှိဘူးလားဆိုတာကနေတရုတ်ကသင်ခန်းစာယူမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအထက်လွှတ်တော်မှာပြောဆိုခဲ့ပါတယ်ရှင
်ယူကရိန်းရဲ့မျိုးနှစ်ခုပေါ်ရုရှားရဲ့အဝေးတွင် drone တွေဒုံးကျည်တွေနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးလူခုနှစ်ဦးသေဆုံးကြောင်းယူကရိန်းအာဏာပိုင်တွေကဗုဒ္ဓဦးနေမှာပြောပါတယ်မြို့တော်ကီဖ်ရဲ့တောင်ပိုင်းကီလိုမီတာ60အကွာမှာရှိတဲ့ဥဟာစချစ်မြို့အတွင်းတိုက်ခိုက်ခံရမှုမှာကျောင်းဝင်းတစ်ခုကိုထိမှန်ပြီး6ဦးသေဆုံးက18ဦးဒဏ်ရာရပါတယ်3ဦးကတော့ပျောက်ဆုံးနေကြောင်းအရေးပေါ်ဌာနကပြောပါတယ်တိုက်ခိုက်ခံရမှုကြောင့်ကျောင်းဆောင်နှစ်ခုနဲ့စာသင်ဆောင်တစ်ခုပျက်စီးပါတယ်ဒုတိယအကြိမ်တိုက်ခိုက်မှုအတွင်းမှာတော့ဇာဘိုရီရှာကဒီဘေဂျင်းကလူနေအဆောက်အုံနှစ်ခုကိုဒုံးကျည်20နဲ့တိုက်ခိုက်ခံရတာဖြစ်ပြီးတဦးတည်ဆုံးက33ဦးဒဏ်ရာကြောင်းအာဏာပိုင်တွေကပြောပါတယ်။ရုရှားရဲ့ညအကြိမ်တိုက်ခိုက်မှုအတွင်းအီရန်ဒရုန်းယာဉ်အစင်း20မစ်ဆိုင်းဒုံးတွေနဲ့လက်နက်ကြီးတွေအများအပြားပါဝင်ကြောင်းယူကရိန်းသမ္မတကဗိုလ်ထုနှင့် Twitter မှာရေးသားပါတယ်။ရုရှားမျိုးတော်မော်စကိုမှာတရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံဆွေးနွေးပြီးစီးချိန်မှာပဲမော်စကိုမှာငြိမ်းချမ်းရေးအတွက်ကြိုးပမ်းတဲ့အခါတိုင်းတရားမဲ့တိုက်ခိုက်မှုတွေလုပ်ဖို့ညွှန်ကြားနေတယ်ဆိုပြီးယူကရိန်းသမ္မတဇယ်လင်စကီကနေဆွဆွဲပြောဆိုပါတယ်
အီရန်နိုင်ငံအတွက်စီးရေးဆိုင်ရာအသုံးပြုဖို့အမေရိကန်နည်းပညာတွေကိုရယူပူးပေါင်းကြံစည်မှုနဲ့အီရန်နဲ့တူရကီနိုင်ငံသားနှစ်ဦးကိုဆွဲချက်တင်ထားကြောင်းအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကအင်ကာနီကပြောပါတယ်။ အီရန်နိုင်ငံကအာမနာလာဖီယေတာနဲ့တူရကီနိုင်ငံကမူရတ်ဘူဂေတို့ဟာ2012-2013ခုနှစ်တည်းအတွင်းအမေရိကန်ကနေလောင်စာဆီစွန့်အင်ဆဲလ်စမ်းသပ်တဲ့ကိရိယာတစ်ခုကိုတူရကီကတဆင့်ပေးပို့ခဲ့တဲ့အပြင်သုတေသနလုပ်ငန်းတွေနဲ့လူအစုလိုက်ပြုံးလိုက်ဒေချေပျက်စီးစေတဲ့လက်နက်တွေမှအသုံးပြုနိုင်တဲ့ဇီးဝထောက်လန်းရေးစနစ်တစ်ခုကိုလည်းရယူဖို့ကြိုးစားခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။သူတို့နှစ်ဦးအနက်ဘူကေးကိုတနင်္လာနေ့မှာထောင်ဒဏ်28လချမှတ်ခဲ့ပြီးပီယေတာကတော့လွတ်မြောက်နေစေလို့ပြောပါတယ်။ဘူကေးကို2022ခုနှစ်ဇူလိုင်လတုန်းကစပိန်နိုင်ငံကနေအမေရိကန်ကိုလွှဲပြောင်းပေးခဲ့ပြီးဒီဇင်ဘာလမှာပူးပေါင်းကြံစည်မှုဆွဲချက်တွေအတွက်ပြစ်ရှိကြောင်းသူကဝန်ခံခဲ့တာဖြစ်ပါတယ်ရှင
်။ပြင်သစ်မှာကန့်ကွက်မှုတွေဆက်ရှိနေတဲ့အငိမ့်စားတင်စင်ယူရမယ့်အသက်အရွယ်ကိုတိုးမြှင့်လိုက်တဲ့ဥပဒေသစ်ဟာလိုအပ်လို့ပြဋ္ဌာန်းတာဖြစ်ပြီးအခုနှစ်ကုန်မှာစတင်အသက်ဝင်မယ်လို့သမ္မတအီမန်နျူအယ်မက်ခရွန်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဥပဒေအသေးအရပြင်ဆင်ယူရမယ့်အသက်ကလက်ရှိထက်နဆတိုးပြီး64နှစ်ဖြစ်သွားပါတယ်။စစ်တမ်းတွေအရပြင်သစ်နိုင်ငံသားအများစုကဒီပြင်ဆင်ဥပဒေကိုစန့်ကျင်နေတာပါ။ဆန္ဒသဘောထားကြောက်ယူတာမရှိဘဲဒီဥပဒေချမ်းကိုပြဋ္ဌာန်းဖို့ပြင်ဆင်နေကြတဲ့ကလူထုတွေဟာငြင်းညာတဲ့နှီးတွေနဲ့ဆူယုံကန့်ကွက်တာတက်မကတွေကဥဆောင်ပြီးချီတက်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။လွတ်တော်မှာမဲခွဲဆုံးမြတ်မဲ့အစည်းအဝေးကိုအစိုးရကပယ်ဖျက်လိုက်ပြီးနောက်မှာတော့ယူရိုပါရီနဲ့အခြားနေရာအနှံပြားမှာဆန္ဒပြသူတွေကရဲတွေနဲ့ရိုးရင်းဆန်ကပ်ဖြစ်ခဲ့ကြသလိုအမှိုက်ပိုးနေတဲ့အတားအဆီးတွေကိုညတိုင်းမီးရှို့ကြပါတယ်။ဘော်ဒူးနေမှာပြင်သစ်တောင်ပိုင်းနီးစ်နဲ့တူလုစ်မြို့တွေမှာဆန္ဒပြသူတွေကယထာဘူရာယုံတွေကိုပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြပွဲတွေကြောင့်ရေနံတူလောင်ယုံတွေလူထုသေယူပို့ဆောင်ရေးနဲ့အမှိုက်သိမ်းစနစ်လုပ်ငန်းတွေကိုထိခိုက်စေခဲ့ပါတယ်ခင်ဗျာ။
American Dan မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။ရခိုင်ပြည်နယ်ရဲ့အခြေအနေတွေတွတ်တက်ကောင်းမွန်လာစေရည်အတွက်မြန်မာအာဏာပိုင်တွေသက်ဆိုင်သူတွေနဲ့ဆွေးနွေးဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာဆန္ဒအထူးကိုယ်စားလှယ်ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒါမှလည်းရိုဟင်ဂျာတွေနေရာရင်းကိုနှောင့်နှေးချမ်းချမ်းမှုမရှိဘဲပြန်နိုင်မှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momin ကကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာဆန္ဒအထူးကိုယ်စားလှယ်နိုလင်းဟေဇာကိုအင်ကာနီကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာတွေထပ်နေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်မယ့်အကြောင်းအထူးကိုယ်စားလှယ်ကလည်းကတိပြုပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာ1000လောက်ကိုနေရာရင်းမှာပြန်လည်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆန္ဒအထူးကိုယ်စားလှယ်တို့ရိုဟင်ဂျာပြည်ထနာအတွက်ရေရှည်ဖြည့်ရှင်ချက်နဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထနာဖြည့်ရှင်နိုင်ရေးအတွက်အမှန်တကယ်တာဝန်ယူလို့စိတ်နဲ့နိုင်ငံတကာအတိုင်းအဝန်ကခိုင်မာစည်းလုံးစွာဆောင်ရွက်ဖို့အရေးတကြီးလို့လေလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်မြန်မာနိုင်ငံတွင်းမှာရှိနေတဲ့အရင်းခံအကြောင်းရင်းတွေကိုဖြည့်ရှင်းဆောင်ရွက်ဖို့သူကအဓိကထောက်ပြပါတယ်ဆန္ဒရိတ်ခံတဲ့ခိုးလုံရေးစခန်းတို့လိုရိုဟင်ဂျာရီရဲ့အရေးပေါ်လွှဲချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်နိုင်ငံတကာရန်ပုံငွေအလုံးလောက်ရရှိရေးစည်းရုံးဆောင်ရွက်ပေးဖို့လည်းဘင်္ဂလားဒေ့ရှ်ဘက်ကကုလသမဂ္ဂအထူးကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်ရှင်
အမေရိကန်တပ်တွေနောက်ထပ်အခြေစိုက်ဖို့သဘောတူထားတဲ့စစ်စခန်းအသစ်၄ခုရဲ့တည်နေရာကိုမကြခင်ထုတ်ဖော်ပြသတော့မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဖာဒီမန်မာကော့စ်ဂျူနီယာကပြောကြားလိုက်ပါတယ်။နေရာတည်တဲကတချို့ဟာဖိလစ်ပိုင်မြောက်ပိုင်းတောင်ပိုင်းနဲ့အနောက်ပိုင်းပလာဝမ်ပြည်နယ်တွေမှာရှိတယ်လို့သမ္မတမာကော့စ်ကသတင်းတောက်တွေကိုဘရူထူးနေမှာပြောပါတယ်။တရုတ်နိုင်ငံကသူ့ရဲ့ပိုင်တဲ့ဒစိတ်တည်ဒေသအဖြစ်သတ်မှတ်ပြီးတော့တင်းယူဖို့ချိန်ချောက်နေတဲ့ထိုင်ဝမ်ကျွန်းနဲ့အနီးဆုံးလေဖြစ်တဲ့ဒီဖိလစ်ပိုင်ရဲ့အကြီးဆုံးကျွန်းတစ်ခုဖြစ်တဲ့လူဇွန်ကျွန်းအပါဝင်နိုင်ငံရဲ့အရှိဘက်ကန်ယူရန်တခြားကာကွယ်ရေးစွမ်းရည်ကိုဒီအမေရိကန်စစ်စခန်းအသစ်တွေကနေတိုးမြှင့်ပေးလိမ့်မယ်လို့လဲဖိလစ်ပိုင်သမ္မတကပြောတာပါအခုအမေရိကန်စစ်စခန်းတွေတိုးချက်မှုဟာလက်ရှိရှိပြီးသားစစ်စခန်း၅ခုပါဝင်တဲ့2014နှစ်နိုင်ငံသဘောတူညီချက်ထက်မှာပါဝင်တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ကတရုတ်နိုင်ငံရဲ့ လှုပ်ရှားမှုတွေနဲ့ထိုင်ဝမ်ကိုတရုတ်နိုင်ငံဘက်ကချင်းချောက်တာတွေတိုးလာတဲ့အပေါ်တံပြန်နိုင်ဖို့အတွက်တက်တန်းရဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ဖိလစ်ပိုင်တို့ကြိုးပမ်းနေကြမှာပဲအခုသဘောတူညီချက်ကိုတိုးချဲ့ခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်မှာအမေရိကန်စစ်ရင်အားတိုးမြှင့်တာဒေသတွင်းငြိမ်းချမ်းရေးနဲ့တူညီရေးကိုထိခိုက်စေတယ်လို့တရုတ်ဘက်ကဆွဆွဲပါတယ်
တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးရဲစီရေးလေ့ကျင့်မှုပြုလုပ်နေခြင်းဗုဒ္ဓနေ့မှာမြောက်ကိုရီးယားဘက်က cruise missile ဒုံးကျည်တွေပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ
် and I will tell you nothing motivates a US soldier
ရန်သူနဲ့ဆယ်မိုင်ကွာလောက်မှာအိတ်နေချရတဲ့အတွက်အစင်းသည့်အနေထားမျိုးနဲ့နေထိုင်နေရချိန်မှာရန်ဘက်ကပယ်ရင်တပ်ဒုံးကျည်တွေပစ်ခတ်ဆန်းတက်လိုက်တာဟာဆိုရင်ပူးရဲစီရေးလေ့ကျင့်မှုအပေါ်မှာပို့ပြီးတော့အာရုံစိုက်သွားစေချောင်းပူးရဲစီရေးလေ့ကျင့်မှုမှာပါဝင်နေတဲ့အမေရိကန်တပ်ဖွဲ့ကဗိုလ်မှူး Brendan Anderson ပြောဆိုသွားတာဖြစ်ပါတယ်မြောက်ကိုရီးယားကနိုင်ငံရဲ့အရှိတ်အဝါကန့်လွန်ပင်လယ်ပြင်အတွင်းကိုဗုဒ္ဓနေ့က cruise missile ဒုံးတွေပစ်ခတ်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားရဲ့ကံယူရန်ပြည်နယ်ဟမ်ဟွန်းကနေမစ်ဆိုင်းတုံးတွေပစ်ခတ်ခဲ့တာဖြစ်ကြောင်းမစ်ဆိုင်းတုံးတွေရဲ့အသေးစိတ်အချက်လက်တွေကိုတောင်ကိုရီးယားနဲ့အမေရိကန်အနာပိုင်တို့ဆက်စစ်သုံးသပ်နေကြောင်းလဲတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်ရုံးကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်ရဲ့ Freedom Shield ပူးရဲစစ်ရေးလေ့ကျင့်မှုကိုပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားဘက်က၄ချိန်မြောက်မစ်ဆိုင်းတုံးတွေပစ်ခတ်တာလည်းဖြစ်ပါတယ်ရှင်
ယူကန်နာနိုင်ငံမှာလိင်တူဆက်ဆံသူဒါမှမဟုတ်လိင်တူဆက်ဆံသူအဖြစ်လူသိရှင်ကြားထုတ်ဖော်ပြသထားသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်မဲ့ဥပဒေကြမ်းကိုလွှတ်တော်အမတ်တွေကအတီးပြုတ်လိုက်တဲ့အပေါ်လိင်တူချစ်သူအခွင့်အရေးလှုပ်ရှားသူတွေကရှုံချလိုက်ကြပါတယ်လွှတ်တော်မှာကန့်ကွက်မဲ2မင်းနဲ့အင်ကာနေမှာအတီးပြုတ်ခဲ့တဲ့အဲ့ဒီဥပဒေကိုသမရယူဝဲရီမူဆဲဗနီကလက်မှတ်ထိုးအတီးပြုတ်ဖို့ရှိနေတာကြောင့်မကြာခင်ဥပဒေဖြစ်လာတော့မှာပါ2014ခုနှစ်တုန်းကလည်းဒီလိုအလားတူဥပဒေတစ်ခုကိုယူဂန်နာမှာအတည်ပြုဖို့ကြိုးစားခဲ့ပြီးအဲ့ဒီတုန်းကတော့ဥပဒေပြဋ္ဌာန်းရမှာလွှတ်တော်ကလုံထုံးလုံနေအတိုင်းမလုပ်ခဲ့ဘူးဆိုပြီးတရားရုံးကပယ်ဖျက်ခဲ့မှုပါတယ်အခုဒီချိန်မှာတော့အလားတူမဖြစ်စေဖို့လွှတ်တော်ဥက္ကဋ္ဌကကန့်ကွက်သူရှိမရှိထုတ်ဖော်ပြောဆိုကြဖို့အကြိမ်ကြိမ်တတိပေးနေတာပါလူအခွင့်အရေးအဖွဲ့တွေကတော့ဒီဥပဒေကိုကြောင်ရွံ့ထိတ်လန့်ပွဲကန့်အဖြစ်နဲ့ကန့်ကွက်ကြပြီးသမရအနေနဲ့ဗီဒီယိုအာဏာသုံးပြီးတော့ပြချပေးဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ The Voice of America VOA ညမပြည့်ရဲ့ဂျာသာပရင်းနေမနေ့ခင်ထိတ်တန်းရောက် VOA ရဲ့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံတကာသတင်းလွှာတွေမတိုင်ခင်မှာညမပြည့်နဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီထိုင်းနိုင်ငံမှာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေအပြိုင်ဆိုင်မဲဆွဲစည်းရုံးမှုလှုပ်ဆောင်နေကြပေမဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ထဲသွင်းပြောဆိုတာမျိုးမရှိကြတာတွေ့ရပါတယ်။ဒါပေမဲ့လည်းအစိုးရအသစ်တည်းရဖြစ်လာတဲ့အခါမှာတော့အရေးပါတဲ့အင်ဒီဂျင်းနိုင်ငံတစ်ခုအနေနဲ့မြန်မာအရေးကိုလစ်လျူမရှုထားဘဲနဲ့အကောင်းဆုံးလှုပ်ဆောင်ပေးကြလိမ့်မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာပါ။ဒီအကြောင်းမညညွလွင်ကနေဘန်ကောက်မြို့ကသတင်းပေးပို့လာပါတယ်။
မေလာရဲမှကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအရှိန်မြင့်လှုပ်ဆောင်လာချိန်မှာအိန္ဒိချင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထဲ့သွင်းပြောဆိုတာမျိုးတွေအခုထိမရှိသေးတဲ့အကြောင်းမြန်မာအရေးလှုပ်ရှားသူတွေကဆိုပါတယ်မြန်မာဒီမိုကရေစီရေးတန်းနေချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအရေးထိုင်းမြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်တွေအရေးစတဲ့အကြောင်းအရာတွေကိုအခုချိန်ထိမဲဆွယ်သူတွေကထဲ့သွင်းပြောဆိုတာတွေမရှိသေးတာပါ
အဲ့တော့အခုဆိုရင်တရှိဝင်းကျောက်ကနိုင်ငံရေးပါတီပြောင်းသွားပြီပါတီပြောင်းသွားပြီဆိုတော့တကယ်လို့ဖတ်ဖွဲ့ထိုင်းပါတီနိုင်ငံမယ်သို့မဟုတ်ရင်ဝင်းကျောက်အခုလက်ရှိဝင်းကျောက်နဲ့တခြားပါတီတွေကနိုင်ငံပြီးတော့သို့မဟုတ်ရင်ညွန်ပေါင်းဆိုရဖြစ်ခဲ့ရင်ပေါ့နော်သူတို့ပါတီတွေရဲ့အဆိုပြုတဲ့မူဝါဒတွေမှာသူတို့ထိုင်းပြည်သူတွေအတွက်တော့အကောင်းဆုံးနည်းလမ်းတွေရွေးချယ်ထားတယ်ဘယ်လောက်ကြီးကမန်းကျရာဆိုရင်2ဘီလီယံလောက်တောင်မှတို့ထိုင်းပြည်သူတွေအတွက်လောဟငါတို့တက်ကြီးအာမခံကြီးတို့ဒါမျိုးပံ့ပိုးမှုတွေကတော်တော်များမြင့်တယ်အဲ့တော့ဒါမဲ့ကျွန်တော်တို့သူတို့ပါတီတွေမှာကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုကိုကြီးဖြည့်ဆင်းပေးမယ်ဥပမာမလေးရှားဝန်ကြီးချုပ်တို့မေဆန်နိုင်ငံအများကြီးဝန်ကြီးတို့တောင်းအင်ဒိုနီးရှားတို့ကလူမျိုးဟိုဒါ strong ဖြစ်တဲ့နိုင်ငံရေး policy နဲ့ policy ချပြီးရောရဲ့နောက်နိုင်ငံရေးဝန်ကြီးနိုင်ငံရေးဝန်ကြီးလူမျိုးတော်ယူမဲ့လူကျွန်တော်တို့မတွေ့ရသေးဘူး။ဒါမဲ့အ ไอ้ลูกคนนั้นตัวรถแทบไม่เปลี่ยวจ้าละบ่ยังมาพี่ด้วยกับลูกพี่ไหมยังมาลูกตัวอะไรบ่ว่าที่เป็นลูกพี่ไหมเอ้าตัวดูดีอะไรย้อมมาเนาะทุ่มไม่เปลี่ยวละเราจะรู้ด้วยสู้อย่างกองเลยบ่เนาะแล้วเราขันตาบ้าง
ဒီလိုပြောဆိုမှုတွေမရှိသေးပေမဲ့အနိုင်ရလာတဲ့ပါတီတရပဲဖြစ်ဖြစ်မြို့မောင်းပဲဖြစ်ဖြစ်သူတို့အစိုးရဖြစ်လာချိန်မှာတော့အရင်အစဉ်လာတွေရှိခဲ့တယ်လို့မြမအရေးကိုတော့အလေးပေးဆောင်ရွက်ကြမယ်လို့တော့ယူဆကြပါတယ
်အခုကခံမှန်းရတာလေတိတ်ခက်နေတယ်ပါတီတွေကပဲပါတီတခုပဲရနေပြီးတော့တနိုင်ငံလုံးမဲဆန္ဒတွေယူလို့ရမှာလားတော့မဟုတ်ရင်ပါတီတွေအများကြီးဖြစ်ပြီးတော့ပါတီတိုင်းမှာလည်းအချိန်ဝါနဲ့လုပ်ငန်းစွမ်းရှိတဲ့အမှန်ပြရအများကြီးဆိုတော့အဲ့ဒီမှာလေကျွန်တော်တို့သူတို့ညွန်ပေါင်းပွဲဖြစ်လာရင်ရောကျွန်တော်တို့ဘယ်လိုဖြစ်နိုင်လဲအဲ့လိုဖြစ်နေကျွန်တော်တို့ဘက်ကတော့အပွင့်အလင်းလို့ပြောရရင်ဘယ်ပါတီပဲနိုင်နိုင်ပေါ့အဲ့ဒီပိုင်းတဲ့ပါတီဟာထိုင်းရဲ့အိန္ဒိယချင်းနိုင်ငံဖြစ်တဲ့မြန်မာပြည်ကပြဿနာတော့သူတို့ဖြစ်ရှင်ပြီးနိုင်ပို့ပြီးတော့အထောက်အဆုံဖြစ်မယ်ဆိုတော့ကျွန်တော်မျှော်လင့်တာ
လက်ရှိအနေထားရတော့ဝင်းကြီးချုပ်ပရာယုတ်ချန်အိုချာဦးဆောင်တဲ့ United Thai Nation Party နဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးပေတောင်တန်ဦးဆောင်တဲ့ဖွေထိုင်းပါတီကြီးနှစ်ခုအကြိတ်အနယ်ရှင်ပြိုင်ကြရမှာပါ
ထိုင်းတွေကလည်းတကယ်တော့စစ်တပ်ကိုချစ်တယ်သူတို့စစ်တပ်ကိုမချစ်တာမဟုတ်သူစစ်တပ်ကိုချစ်တယ်ဒါပေမဲ့သူတို့နိုင်ငံရေးနေရာကိုမစစ်တပ်ကတာဝန်ယူတဲ့လူကြောင့်သူတို့နေနေသိမ့်မချိုက်ဘူးဒါကြောင့်မလို့သူတို့ထိုင်းနိုင်ငံကဒီမိုကရေစီကိုမျက်နှာတဲ့လူတွေကလည်းကျွန်တော်မြန်မာပြည်ဝင်းကျုပ်လက်ရှိဝင်းကျုပ်တို့ဖယ်ရှားခြင်းနဲ့ဆန္ဒရေးရှိဒါပေမဲ့ကျွန်တော်တို့မသိနိုင်တာနောက်ွယ်မှာကမသိနိုင်တာဆိုတော့တချို့သောလူရင်းအားစုကဒီဝင်းကျုပ်ကိုခြိုက်နေတာရှိသူရဲ့ဟိုလုပ်ငန်းအောင်မြင်မှုတွေလည်းအများကြီးရှိခဲ့တယ်လေဒီတက်တန်လေးနှစ်ရှစ်နှစ်တွင်းမှာပေါ့အဲဒါကကျွန်တော်တို့ခံမှန်းတာခဲ့တယ်နောက်တစ်ချက်ကထိုင်းကြီးကမြို့ပေါ်ကနေဟိုးဒီဟိုတော့ဟိုလာဆောင်ရပြားတိပေါ့နော်သူတို့ရဲ့တည်င်းချက်လက်ရရှိမှုနိုင်ငံရေးသုံးသပ်နိုင်မှုအကုန်လုံးကသူတို့တော်တော်လေးတည်ရောက်တယ်အဲ့တော့ထိုင်းဘက်ကဒီဝင်းကျုပ်ကိုဆက်ပြီးတော့တီရှိအောင်လှုပ်သွားနိုင်လို့ရှိရင်လေကျွန်တော်တို့ကတော့ဘယ်လိုမှရှောင်လို့မရဘူးလက်ခံမှာသူ့ပြည်သူရဲ့ဒီမိုကရေစီဆုံးဖြတ်ချက်ကိုကျွန်တော်တို့လေးစားရမှာနော
်ညီမအရေးလှုပ်ရှားသူတွေကတော့ထိုင်းအစိုးရတည်တရဖြစ်လာတဲ့အခါအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကျိုးသက်ရောက်မှုတွေရှိနေတဲ့မြန်မာနိုင်ငံရဲ့အရေးအတွေ့အင်းကြီးချင်းကောင်းနိုင်ငံတစ်ခုအနေနဲ့လက်လျူရှုထားကြမှာမဟုတ်ဘူးလို့ညွှန်လင့်ထားကြပါတယ်ရှင်။ကျွန်မညီမျိုးလည်းမ
မိလာထဲမှာကျင်းပပဲရှိတဲ့ထိုင်းရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးတော့မန်းညွညွလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သွားရရှင်များခင်ဗျာ။မတ်လ22ရက်နေ့မှာကြာရောက်တဲ့ဒီကပတောက်သုံးရင်နေအကြောင်းအနေနဲ့ပတ်သက်ပြီးမတင်ပြခင်မှာဒီကရင်ပြည်နယ်ထိုင်းနယ်စပ်မှာရှိတဲ့ကရင်ပြည်နယ်ဒေသကတိုက်ပွဲတွေအကြောင်းကိုလည်းပြောပြချင်ပါတယ်ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလို KNU ထိန်းချုပ်ရာဖာပွန်ခရိုင်သထုံမြို့နယ်ဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရသာပြည်သူတွေတေဆုံးမှုရှိနေပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့တာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားလူမျိုးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်နေပြီးဘူထရော်ခရိုင်ဒူးတထူးခရိုင်စတဲ့နေရာတွေမှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အရက်သားတွေတိတ်ဆုံးမှုတွေရှိနေတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလဲဆေးကအခုလိုပြောပါတယ
်ဖြစ်ပါကတော့ဒီစားပါနော်ဒီလာပါနော်မတ်လ20ရက်နေ့မှာဖြစ်တယ်အဲနေရာကတော့ဒီကျွန်တော်တို့ဒီကောဖီအရင်ကြောမျိုးနဲ့အောက်ပိုင်းပေါ့နော်သူကဒီဖတ်ပေါ်နဲ့နေတာပေါ့အဲအဲ့ဒီကမော်တီထားဆိုတဲ့ကြီးရောအစီကဲကဒီခမော်နဲ့ဆိုတဲ့ရောင်မှာဖြစ်သွားတာပေါ့အဲ့မှာဖြစ်သွားတော့ဒီကြီးကြိုက်တဲ့ရံကတော့ကျွန်တော်တို့ဖော်ပြခဲ့တယ်လို့ဟဲ့ခမော်ရဲ့ရွာကစော်အီဘူအတလေးကငါ့နေကတော့ပြေးပိုက်ဖြစ်သွားတာပေါ့နော်ဒီစော်ရင်းပြီးပြေးဆုံးသွားတယ်အဲ့ဒီလိုပဲဒီတရက်ခဲမှာလည်းတော့နော်ဒီအဲ့ဖတ်ပေါ်ခြေဆိုင်ခံရပေါ့နော်အပေါ်ခြေဆိုင်ဆိုတာကဒီဘူဟာပေါ့နော်အခြေဆိုင်ဖြစ်ပြီးပါကလည်းပြန်ပြစ်လိုက်တဲ့ဟိုမင်းနဲ့ကြည့်လို့ပြောတာပေါ့အဲကြောင့်မို့ဒီညနေပိုင်းမှာလည်းပဲဒီဖောက်ပုံခြေဆိုင်ဖြစ်ပြီးရနေပဲအဲဒီဖြစ်ပြီးတော့ပြစ်တာပေါ့နော်ဒါပေမဲ့ဆက်တယ်ရမရှိပါဘူးပေါ့ဒီကဲကိုလုံးဖတ်တော့ပြစ်တာပေါ့နော်ညနေပိုင်းမှာခေါင်းတိုင်းခြေကျော်လောက်ပ
ါဘူးထရော်ခရိုင်လို့ခေါ်တဲ့ဖောက်ပုံခရိုင်ထဲမှာတော့နေ့စဉ်မိဘတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအကုန်နီးပါးဟာစစ်ဘေးရှောင်နေရပြီးရွာတွေမှာ မနေထိုင်ရဲကြတော့ဘူးလို့လဲဆိုပါတယ
်ဒီဥတော်ခရိုင်ကတော့ကျွန်တော်နားလေတလို့ဆိုဒီကတော့ပုံတလို့မီနီတော့ဖြစ်နေတာပေါ့နော်ဥမာပြင်ကြွားထဲမှာမနေရဲမနေရဲတဲ့အခြေအနေကတော့အရာကတော့တော်တော်များရှိတယ်လို့ကျွန်တော်ကသိရပါတော့ဆိုရစ
ဒုတထုခရိုင်လို့ခေါ်တဲ့ပြန်ယူတက်မှာတစ်ထိန်ချုပ်ရနယ်မြေမှာတော့အရက်သားနှစ်ဦးသိမ်းဆုံးတာတွေဖြစ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလုပ်တယ်လို့လည်း KNU ဘက်ကပြောပါတယ
်တိုက်ပွဲတွေဖြစ်လာတာလည်းအကျိုးအားလည်းဖြစ်တယ်အဲ့ဒါကတော့လူစုဒီရွာသားတွေကိုအရက်သားတွေဆိုဟိုပြစ်မှတ်စားပြီးပြန်ပြီးတော့ကလေးသားချီတဲ့သဘောမျိုးဖြစ်သွားပြီးတော့အဲ့ဒါသူတို့ဘက်ကိုတက်ချောကြီးကပြစ်ခံပါတိုင်းလို့ကြီးရတော့ဖြစ်ဆက်မဲ့ဆိုတဲ့ရောစုချက်တွေကအလူသားတိုင်းအနေနဲ့ပုံကြည့်တာနဲ့ဒီပဲလို့ဆိုတာကျွန်တော်တို့အဲ့လိုနားလည်တာပေါ့ဆိုလို့
မလ20ရက်နေ့တုန်းကလည်း KNU တက်မှာသုံးထိန်ချုပ်ရာမူးမြို့နယ်ထဲကအောက်ရှိကုန်းကျေးရွာနဲ့အုံးပင်စုကျေးရွာအတွင်းကိုလက်နက်ကြီးနဲ့အလုံး60ကျော်ပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်လက်နက်ကြီးပစ်ခတ်ခဲ့တာတွေကြောင့်သေဆုံးတာအပြင်ရွာသားအတော်များများလည်းပြင်းထန်တဲ့ဒဏ်ရာတွေလည်းရရှိခဲ့ပါတယ်ရှင်
ထိုင်းချေဆိုင် view တင်တော့မေးမရဲ့တရင်ပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာသရဆင်များခင်ဗျာမတ်လ22ရက်နေ့ဟာကပတောက်သုံးရေနေ့ဖြစ်ပြီးတော့ဒီ2023ခုနှစ်ရဲ့ဥတီချက်ကတော့ကပတော်လွားရင်ဆိုင်နေရတဲ့ရေနဲ့မိန်လာပြဿနာကိုအမြန်ဆုံးဖြေရှင်းကြဖို့ဖြစ်ပါတယ်ကပနေရအတော်များများမှရင်ဆိုင်နေရတဲ့တောက်ရေတန့်မလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့ပြင်သစ်ကုမ္ပဏီတစ်ခုကတီထွင်လိုက်တဲ့စက်ရုပ်ကတော့ရှိပြီးသားရေဖြန့်ဖြူးရေးစနစ်ရေရှည်တည်တတ်မှုပိုကောင်းအောင်လုပ်ပေးနိုင်တယ်လို့ VOA သတင်းတော့ဂျူလီယာထာဘုတ်ကပြောပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကရှင်းပြမှာဖြစ်ပါတယ်ဗျာ
တောက်တုံးရေပြက်လက်မှုမရှိအောင်လုပ်ဖို့အတွက်စဉ်းစားတဲ့နေရာမှာဒီဆက်ရုပ်ရဲ့လုံနည်းလုံဟန်အတိုင်းပြောင်းပြီးလုပ်ရတာမျိုးတစ်နှစ်ကြုံလာရနိုင်ပါတယ်သူ့ကိုရေပိုက်သေးကိုထည့်လိုက်တဲ့အခါမှာသူကရေစီးဆင်းမှုကိုအနှောက်အယှက်မပေးဘဲရေပေးစနစ်တစ်လျှောက်မှာချောချောမောမောသွားလာနိုင်တဲ့အပြင်ရေပတ်ရဲ့အခြေအနေဆိုင်ရာအဓိကအချက်လက်တွေကိုပါကောက်ယူပြီးသတင်းပို့ပေးနိုင်ပါတယ်။ပြင်သစ်ကအက်ကွာဆက်ရုပ်ကုမ္ပဏီကိုပူးတွဲတည်ထောင်သူတဦးဖြစ်တဲ့ယွန်ဖရန်ဆွာဂွီဒါဒိုနီကအခုလိုပြောပါတယ
်။ We are able to capture a very large set of data on a single mission.
တကောက်တဲ့လွှတ်လိုက်တာနဲ့တင်အချက်အလက်အတော်များများကိုကျွန်တော်တို့ရယူနိုင်ပါတယ်။ရေပိုက်ထဲကအခြေအနေတွေကိုလည်းအပြည့်အစုံမြင်အောင်တကယ်လုပ်ပေးနိုင်ပါတယ
် Clean Water Pathfinder လို့နာမည်ပေးထားတဲ့ဒီရေသန့်ရှေ့ဆောင်နန်းပြဆက်ရုံမှာပုံရိပ်ပြတ်သားမှုအားကောင်းတဲ့ High Resolution Camera တပ်ဆင်ထားသလိုနှုံးလွန်အသံလိုင်းဖမ်းတဲ့ Ultrasonic Ion Gun ဆက်တွေကလည်းရေပိုက်ရဲ့ဘေးနေရာမှာပေါက်နေတဲ့အကြောင်းသေးသေးလေးပေါ်နေတဲ့ဆိုတာကအစနေရာအတိအကျပြပေးနိုင်တယ်လို့ရေဘူးရပျက်စီးတဲ့အနေအထားကိုပါပြပေးနိုင်ပါတယ်ဒီဆက်ရုပ်ကိုပြင်သစ်ကုမ္ပဏီငယ်လေးတခုကတီထွင်လိုက်တာဖြစ်ပြီးရေဖြန့်ဝေတဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရေပိုက်တွေကိုဘယ်ချိန်မှာဘယ်နေရာမှာပြန်ပြီးပြင်ရမယ်ဒါမှမဟုတ်ပိုက်အစားထိုးရမယ်ဆိုတော့ကိုသိအောင်လုပ်ပေးရင်ရေပိုက်ပေါက်တာမရှိအောင်ငွေကုန်ကြီးကြတတ်တာအောင်လုပ်ပေးနေတာဖြစ်ပါတယ
် We've got an estimated about 40 million kilometers of water distribution network throughout the world.
ကဘာတလောကရေဖြန့်ဝေပေးတဲ့စနစ်ထဲမှာကီလိုမီတာတန်း40မိုင်ပေါင်း25တန်းနီးပါးအတွက်ကျွန်တော်တို့ပြီးနေတာပါအသစ်ပြန်ဆောင်မယ်ဆိုရင်1ကီလိုမီတာတိုင်းအတွက်ကုန်ကြငွေကယူရိုငွေ3သိန်းခွဲကနေ8သိန်းကြားရှိနေတာကြောင့်ကျွန်တော်တို့ပေးတဲ့အချက်အလက်တွေကသူတို့အတွက်အလွန်အလွန်ကိုတန်ဖိုးရှိနေတာပ
ါကဘာတလောမှာရေတရံစားတတ်လိုအပ်ချက်ကဆက်ပြီးမြင့်မားလာနေတာကြောင့်ဒီရေပေးဝေတဲ့စနစ်တွေအဆင်ပြေအောင်လှုပ်ဆောင်ပေးရဟာလက်ရှိမှာတိတ်အေးပါနေတာဖြစ်ပါတယ်။ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့2030ရောက်ရင်ရေဖြန့်ဝေပေးတဲ့ပမာဏထက်လိုအပ်ချက်ကရာခိုင်နှုန်း40ကျော်သွားနိုင်တယ်လို့ခန့်မှန်းထားတာပါ။အာရီဇိုနာပြည်နယ်ရေအရင်းနဲ့ထိန်းသိမ်းရေးဌာနတောက်သုံးရေအစီအစဉ်အကြီးကဲကင်မလီရှာနစ်ကတော့
And so that kind of technology is really important.In reducing loss in the system
ဒီလိုနည်းပညာမျိုးဟာရေဖြန့်ဝေတဲ့စနစ်မှာဆုံးရှုံးမှုတွေလျှော့ချနိုင်ဖို့အတွက်တကယ်ကိုအရေးပါပါတယ်ရေဖြန့်ဝေတဲ့ကုမ္ပဏီတွေအနေနဲ့ကလည်းသုံးဆွဲသူတွေလက်ထက်မှာရောက်မသွားတဲ့ရေတွေကိုဖြန့်ဖြူးဖို့မထုတ်ယူပဲရေပေးစနစ်မှာဆုံးရှုံးမှုမရှိအောင်အသေးချဂရုစိုက်ဖို့လိုပါတယ
် Echo ဆက်ရုပ်ကုမ္ပဏီအနေနဲ့ င်းတက်ကသူတို့ရဲ့ကနဦးစမ်းသက်တဲ့အဆင့်ပြီးသွားရင်သူတို့ရဲ့ Pathfinder ဆက်ရုပ်ကိုကမ္ဘာတခြားဒေတာတွေကိုဖြန့်ဖြူးပေးဖို့အတွက်စီစဉ်နေတာဖြစ်ပါတယ
်။ကမ္ဘာနေရာအတော်များများမှာရင်ဆိုင်နေရတဲ့ရေရှားပမှုပြဿနာနဲ့ပတ်သက်ပြီးဖြေရှင်းပေးနိုင်မဲ့ပြင်သစ်ကဆက်ရုပ်အကြောင်းကိုဒေါက်ကင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့ကြာသာပတင်းနေမနက်ခင် VO ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
မလ22ရက်နေ့ဟာကဗရေနေ့ဖြစ်ပါတယ်။တန်ရှင်းတဲ့တောက်သုံးရီရရှိရင်တန်ရှင်းတန့်ပြန့်ရင်းနဲ့ရေကြိုးအရင်းမြစ်တွေကိုစင်စက်မပြတ်စီမံခန့်ခွဲရေးစတဲ့အချက်တွေဟာအရေးကြီးကြောင်းဒီကဗရေနေ့ကဖော်ပြနေပါတယ်။ဒီနှစ်ကဗရေနေ့ရဲ့အဓိကအကြောင်းအရာကတော့ကဗလုံးဆိုင်ရာရေရရှိရေးနဲ့တန်ရှင်းရေးစနစ်ဖြစ်ပါတယ်။ဒါကိုဖော်ဆောင်ဖို့ကဗကုလသမဂ္ဂစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့6ခုမြောက်ရည်မှန်းချက်အဖြစ်ချမှတ်ထားပေမဲ့လည်းပေါ်ဆောင်နိုင်ဖို့တဖြည်းဖြည်းအချိန်နည်းလာနေပြီဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမကြသေးမီက Twitter ကနေတဆင့်ပြောကြားခဲ့ရမှာတောက်သုံးရေရရှိရေးနဲ့တန်ရှင်းရေးကို2030ခုနှစ်မှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ရရှိအောင်ပေါ်ဆောင်ဖို့ချမှတ်ထားပေမဲ့လည်းဒါကိုအကောင့်အထည်ဖော်နိုင်ခြင်းမရှိတာကိုဝန်내ပွဲတွေ့မြင်နေရတယ်လို့ပြောဆိုခဲ့ပါတယ်။အခုအချိန်အထိတန်းထောင်နေကြည့်တဲ့ကမ္ဘာပြည်သူတွေဟာဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့တောက်သုံးရီမရရှိသလိုအိမ်သာတွေလည်းမရှိကြသေးဘူးလို့အတွင်းမှုချုပ်ကပြောဆိုထားပါတယ်။အခုအချိန်အထိကမ္ဘာလူဦးရေ၄ပုံတစ်ပုံဟာအန္တရာယ်ကင်းအောင်စီမံထားတဲ့တောက်ရီမရရှိကြသေးဘူးလို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံထားပါတယ်။ဒါဟာကမ္ဘာပေါ်ကလူသား2000လောက်ဟာတန်ရှင်းတဲ့တောက်ရည်မရရှိသေးဘူးလို့ဆိုလိုတာဖြစ်ပါတယ်။ကမ္ဘာပေါ်မှာတောက်သုံးရည်စနစ်ကောင်းမွန်စွာလက်ပတ်နိုင်ခြင်းမရှိတာဟာကမ္ဘာအဓိကပြဿနာတွေတိုးတက်လာရေးကိုနှောင့်နှေးကြံ့ကြာစေပါတယ်။ကျန်းမာရေးစားနပ်ရိတ်ခါမလုံလောက်မှုကြားမဒန်းတူအလုပ်အကန့်ရရှိရေးကုန်ထုတ်လုပ်ငန်းဆိုင်ရာပညာပေးရေးဘေးအန္တရာယ်ဇိုးတွေကနေငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေတိုးတက်လာရေးကိုအားနည်းသွားစေတယ်လို့ WHO ကအောက်တိုဘာလတည်းတုန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်။အန္တရာယ်ကင်းတဲ့ရေလုံလောက်စွာရရှိရေးပတ်ဝန်းကျင်တန်ရှင်းရေးအကူရေးတန်ရှင်းရေးစတာတွေအတွက်ရင်းနှီးမြှုပ်နှံတာဟာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးရဲ့ဂန္ဓာအားလုံးနီးပါးတိုးတက်လာဖို့အတွက်အလွန်အရေးကြီးပါတယ်။အခြေခံအားဖြင့်တော့ဒါဟာအခြေအနေတွေတိုးတက်လာဖို့ကိစ္စတစ်ခုတည်းအတွက်မဟုတ်ပါဘူးလူတွေရဲ့အသက်တွေကယ်ဆယ်ရေးနဲ့အသက်ရှင်နေထိုင်မှုတိုးတက်လာရေးအတွက်လည်းဖြစ်ပါတယ်နှစ်စဉ်ကမ္ဘာပေါ်ကလူ 83,000 လောက်ဟာရေချောင်းဖြစ်ရတဲ့ဝမ်ပြက်ဝမ်လျှော်ယောဂါတွေနဲ့သေဆုံးရပါတယ်အများစုက9နှစ်အောက်ကလေးတွေဖြစ်ပါတယ်အန္တရာယ်ကင်းတဲ့တောက်သုံးရည်နဲ့တန်ရှင်းတဲ့ပတ်ဝန်းကျင်တရားရှိမယ်ဆိုရင်ဒီသေဆုံးမှုတွေကိုကာကွယ်နိုင်ပါတယ်ဒါကိုဒစိမ့်တဒေတာဖြည့်ရှင်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာ2023ခုနှစ်ကနေစတင်ပြီး9နှစ်စာကမ္ဘာလုံးဆိုင်ရာရေရရှိရေးမဟာဗျူဟာတရက်ကိုအောက်တိုဘာလတည်းတုန်းကစတင်ပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကနေတဆင့်အဓိကဦးစားပေးနိုင်ငံပေါင်း22နိုင်ငံမှာတန်ရှင်းတဲ့တောက်သုံးရေပုံမှန်ရရှိရေးကိုအမေရိကန်အစိုးရကဆောင်ရွက်သွားမှာဖြစ်ပါတယ်။မာနစ်စီမံကိန်းအတွင်းလူပေါင်း22တန်းလောက်ဟာတန်ရှင်းတဲ့ရေပေးဝေရေစနစ်တွေကိုရရှိနိုင်ဖို့နဲ့လူပေါင်း22တန်းလောက်တန်ရှင်းရေစနစ်တွေရရှိနိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်။အဲ့ဒီအထက်ကလူဦးရေတစ်ဝက်လောက်ဟာဒီလိုစနစ်မျိုးတွေဘယ်တော့မှမရရှိခဲ့ဘူးပါဘူး။ဒီကနေ့ကမ္ဘာကြီးဟာအရင်ကတည်းကပုံမိုရောနှောဆက်နွယ်မှုတွေရှိလာသလိုတဦးနဲ့တဦးပုံမိုမိခိုးအားထားလာကြပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုပါတယ်ဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့ရေအလုံးအလောက်ရရှိရေးဟာကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါတယ်ဒါကြောင့်ကမ္ဘာလုံးဆိုင်ရာနီလာအနေနဲ့ဖြည့်ရှင်းဆောင်ရွက်ရပါမယ်လို့လည်းဒုတိယသမ္မတကပြောဆိုခဲ့ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြာခင်မှာပဲအယ်ဒီတာနဲ့ဆွေးနွေးကန်လူတို့နဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒီအစီအစဉ်ကိုတော့လိုင်းနိုမီတာ32 48လိုင်းလိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့လူတို့နဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာအယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်တေးကြီးထိခိုက်ဒုက္ခရောက်ကြရတဲ့ယူကရိန်းပြည်သူတွေအပေါ်စာနာစိတ်ရှိသူအတော်များများဟာရုရှားသမ္မတဗလာဒီမာပူတင်ကို ICC ကနေပြီးတော့ဖမ်းဝရမ်းထုတ်လိုက်တဲ့အပေါ်နှစ်ထောင်အားရကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဖမ်းဝရမ်းတွေကတကယ်လက်တွေ့မှာအလုပ်ဖြစ်နိုင်ပါရဲ့လား။ဘယ်လိုအလားအလာတွေရှိနိုင်ပါသလဲ။ဒီတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသာကိုမန်းများသစဉ်အောင်ကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါနှစ
်ဟုတ်ကဲ့ပါဆရာဒီတစ်ပတ်မှာတော့လေဒီသတင်းတွေထဲမှာတော်တော်လေးအရေးကြီးနေရလို့ယူဆနိုင်တာကတော့ရုရှားသမ္မတပူတင်ကို ICC ကနေပြီးတော့ဖမ်းရမ်းထုတ်လိုက်တဲ့သတင်းမှာဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီချိန်ကဘယ်လောက်ထိအရေးပါတယ်လို့ထင်ပါလဲဆရာ
အေးအရေးပါပါတယ်သမ္မတပူတင်တို့ဘုဂူပေါ်လေဒလောစီမာရောသူကအဓိကအဖြစ်စစ်ဖြစ်နေတဲ့သူကြော်တဲ့ယူကရိန်းကိုကြော်တဲ့ဆိုပြီးတော့ဆူဆဲခံထားတယ်။ယူကရိန်းစစ်ပွဲတွေကနေ့စဉ်နဲ့အမျှကမ္ဘာထိပ်တန်းသတင်းဖြစ်လာတာဒီစစ်ပွဲစကြတဲ့တနည်းတော့ရှိရပါပြီဆိုတော့ဒီချိန်မှာအဓိကဒီသတင်းကဇက်ကောင်တကောင်ကိုဖမ်းဖို့ run ထုတ်တယ်ဆိုတော့အရေးကြီးတဲ့သတင်းဖြစ်ပါတယ်။နောက်ပြီးတော့သမ္မတပူတင်ကအရင် ICC ကဖမ်း run ထုတ်ခဲ့ပြီးတဲ့လူတွေနဲ့ဆိုင်သူကကုလသမဂ္ဂလူမျိုးရေးကောင်စီမှပါဝင်နေတဲ့အနိုင်ငံတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါတယ်အင်မတန်အရေးကြီးတဲ့သတင်းအနေနဲ့စိတ်အရေးကြီးပါတယ်သို့သော်လက်တွေ့ဖြစ်လာနိုင်လားဆိုတာနဲ့ပတ်သက်လို့ကတော့လူကမိကုန်းတွေအများကြီးဆုံးဆရာရှိပါတယ်ဆိုတော့ဒီသတင်းကလက်တွေ့ဖြစ်လာနိုင်တာမဖြစ်လာနိုင်တာအပထားတာ symbolically very very important ဒါအစဉ်စရာအချင်းစိတ်အရေးပါတဲ့သတင်းဖြစ်ပါတယ်ဒီကိစ္စကိုလူတွေလည်းတော်တော်များများစိတ်ဝင်စားစောင့်ကြည့်နေကြောင်းမှသာဖြစ်ပါတယ်ည
ရုရှားနိုင်ငံလူနိုင်ငံတစ်ခုရဲ့သမ္မတတယောက်ကိုထောင်ရန်ထုတ်လိုက်တဲ့အပေါ်မှာဒီနိုင်ငံတကာကတုံ့ပြန်နိုင်ရတော့မတူဘောနော်ဆရာစိုးစိုးတက်ရောက်တာတွေပဲဖြစ်လာနိုင်တယ်လို့လည်းပြောရလူရလည်းရှိပါတယ်အမေရိကန်ကတော့ဒီပုံမှာကြိုးဆိုပါတယ်တခြားနိုင်ငံခေါင်းဆောင်တွေရဲ့အမြင်သဘောကတော့ဘယ်လိုရှိနိုင်မှာလဲဆရာ
ပထမဆုံးကြိုးဆိုတဲ့လူနဲ့ကံွက်တဲ့လူမှာအဓိကကတော့ဒီကိစ္စကိုကြိုးဆိုတာကသနဘိုင်ဒင်ဖြစ်ပါတယ်ဒါသိအောင်ရအောင်မဟုတ်ပါဘူးသူနဲ့ရန်ဖြစ်နေတဲ့လူစစ်ဖြစ်နေတဲ့လူကိုဖမ်းရမ်းထုတ်ရဆိုတာမှန်တာပေါ့လို့ပြောမယ်ဆိုတာကတော့ဒါတမန်လူလဲနားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်ဒီ war crime လို့ဆီယာဇူမှုတွေအများကြီးကျူးလွန်နေတယ်ဆိုတာကသူကထင်ပြောနေတဲ့ကိစ္စဖြစ်ပါတယ်သူသူဆန္ဒအတိုင်းပေါ်ပေါ်လာတဲ့ကိစ္စလို့မှတချို့ကပြောနေကြဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စကိုကန့်ကွက်တာကတော့ slim ဒီအကသမရ legendary ဇူစစ်ရဲ့ကန့်ကွက်မှုဖြစ်ပါတယ်သူလည်းပဲပထမဆုံးပုဂ္ဂိုလ်ရာကြီးမစဲသူဟာပူတင်နဲ့ပုဂ္ဂိုလ်ရာယဉ်ကျေးသူဖြစ်တယ်နောက်ပြီးတော့သူတို့ဆာဗီယာနိုင်ငံကအရင်သမ္မတစလိုဗဒန်မလစ်ဗစ်စ်လက်ထက်မှာကြဲရသူကဝန်ကြီးလုခဲ့ပြီးတော့ဖြစ်တဲ့အတွက်ကြောင့်သူဟာအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ကိုလည်းပဲမေးခွန်းထုတ်တာရှိသေးတယ်။သူကဒီကိစ္စကိုကန့်ကွက်တော့သဘောယူရလားလို့ဒါပေမဲ့သူ့ရဲ့စကားကိုကြည့်ရင်ဒီဖမ်းမလန်ထုတ်လိုက်ခြင်းဒီယူကရိန်းစစ်ပွဲညဉ့်ညဉ့်စစ်တပ်တွေအများကြီးခက်ခဲသွားမယ်လို့ပြောပါတယ်။ဒါဦးတော့လက်ခံသင့်တယ်လို့ချင်တယ်။ဖမ်းမလန်ထုတ်ထားတဲ့လူကိုပဲလူစည်းစားလို့ဖြစ်မလဲ။အဲ့ဒီတော့ဖမ်းထားပါရဲ့တရားဥပဒေအရယူထားလို့ကျွန်တော်တို့အဲ့ဒီအမျိုးသမီးနဲ့မဆွေးနွေးနိုင်ပါဘူးဗျာဆိုတာနမူနာကြည့်မြန်မာနိုင်ငံမှာပဲဒီဟာတွေကြားနေရမှာလားဆိုတော့ဘာပဲပြောပြောဖမ်းရမ်းထုတ်ထားတဲ့အရင်ယူထားတဲ့ဆွဲလူပြောင်းနေစစ်တပ်ဘက်ကတော့ခက်ခဲသွားမယ်ဆိုပြီးတော့အဲ့ဒီသမဏကထောက်ပြတာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအဓိပ္ပာယ်ရှိတဲ့ကိစ္စဖြစ်ပါတယ် So the Yuka let go, the Yuka raw, ICC in an end, I think you are Nanadara Sinava, the Pedam Chip Bazinets, Sinagar Isarisu, Rodiaha, Nangandara, the Nangania Belu, the Bora, Siyama, Sura, Dija Potuka, Majava, Juzuran, and Anglishime, Kangwadan Anglishime, Luzoreve, Dia Sicilia Jinha, to get Nanadara Chin and Bamla, Nina Yan and Bamla, Sura, together, make on to say Rossiva.
Dino Power and Tolai de Poma.
ยูเครนสิปวยอปอมาตะซุงเตียโหอปิตะบออเนเนอจูเตียหมู่ชิละနိုင်ပါဆရာยูเครนสิปวยอปอมาอปิตะบออเนเนอจูเตียหมู่ဆိုတာဘယ်လိုဘေးဘယ်ဖွင့်ရမလဲကျွန်တော်ကနှစ်ပိုင်းနေတယ်စစ်ပွဲတစ်ခုကအပြုတ်သဘောဆိုတာစစ်ပွဲပြီးဆုံးသွားပြီးတော့ညီငယ်ရရသွားမယ်ကိစ္စအပြုတ်သဘောနောက်တစ်ခါတစ်ဖက်ကိုတစ်ဖက်ကလုံးဝအပြတ်နိုင်သွားမယ်သဘောဒါဝင်အပြုတ်သဘောလို့ပြောနိုင်ကြစစ်ပွဲပြီးဆုံးသွားတ အမေရိကန်ကစီးရီးအရာတော့သာနိုင်မှာအကြောင်းမဟုတ်ပါဘူးသာနိုင်စရာအကြောင်းမရှိဘူးလို့ထင်ပါတယ်ယူကရိန်းလူချင်းတွေကလက်နက်ရုရှားရဲ့အခုတူတော်မှုကိုတိုက်ခိုးတဲ့သူကလင်းတွေလူချင်းနဲ့အမေရိကန်တို့မဟာမိတ်တွေဘက်ကပြင်နေတာက MIG ကိုပဲပြင်နိုင်ချက်တိုက်လေမျိုးပြည်တယ်ရုရှားကယူကရိန်းကဒါနဲ့မရဘူး F-21 လာအဲ့ဒါကိုလူချင်းနဲ့ဒီဘက်ကအဲ့ဒါပြေးလို့မဖြစ်နိုင်ဘူးအချိန်နဲ့မျိုးမျိုးထောက်ပြကြရဲဆိုတော့အဲ့လိုစီးရီးရတာအနိုင်လူချင်းနဲ့အဘိစိနိုင်ပြီးတော့မှဟိုအရေးနေတဲ့လူကိုညီညာရေးဆွေးနွေးပွဲခေါ်ခြင်းနဲ့ဆိုရင်တော့ဒီကြီးညာရေးဟာမထရောက်ပါဘူး။ဒါဖြင့်ညီညာရေးဘက်ကိုလုံလောက်အောင်စီပင်နေတာဆွေးနွေးစည်းစားရေးဆွေးနွေးတယ်ပဲ။အစောကဆာဗီယာသမ္မတပြောတော့ပဲကျွန်တော်သဘောတူပါတယ်။အဲ့လိုမိငွာတို့ဖမ်းမယ်လို့ပြောထားပြီးတော့ညီညာရေးဆွေးနွေးအောင်လို့ပြောလို့ကတော့အကျိုးသက်မှုတစုံတရာရှိနေလို့မထင်ပါဘူး။သို့သောယူကရိန်းပြည်သူတွေဒုက္ခခံစားရတဲ့ပြည်သူတွေကတော့2500ဖြစ်မှာပေါ့။ကောင်းတယ်နိုင်ငံတော်ကငါတို့ဘက်မှာပါတယ်ဆိုတော့တော်တာကတော့ပူပြီးတော့ပေါ်လွင်လာတယ်ဆိုတာဖြစ်ပါတယ်။အဲ့ဒီအချက်ကလွယ်ပြီးကျွန်တော်ကတော့သိပြီးစစ်ပွဲပြင်းရည်အတွက်အကျိုးရှိနိုင်မယ်လို့မထင်ပါဘူး။ဟုတ
်ကဲ့ဆရာဒါဆိုရင်ရုရှားရဲ့ဒီနိုင်ငံသားရေးရမှုဝါဒတွေအပေါ်မှာရောဘယ်လိုတက်ရောက်မှုရှိလာနိုင်ပါသလဲ။နောက်ရုရှားနဲ့နီးနီးဆက်ဆက်ဆက်ဆံနေတဲ့နိုင်ငံတွေအတွက်ကရောဘယ်လိုအကျိုးတက်ရောက်မှုရှိလာနိုင်လဲဆရာ
။ရုရှားရဲ့နိုင်ငံသားရေးဝါဒလည်းဘယ်လိုမှပြောင်းလဲမှာမဟုတ်ပါဘူး။သူကတော့တကယ်လုံးမဲ့ဆိုရင်တက်ကိုထောက်ခံမဲ့အင်းအားသာပူပြီးတော့သူကလူကောင်းလူကျင်ပါလိမ့်မယ်ဒီကျင်နေချမ်းမှာသူတို့ဒီလိုဖန်ဝန်ထုတ်တဲ့တည်းကြောင့်ငါတို့နိုင်ငံသားမူဝါဒမှာစပေါ်စဉ်းစားမယ်ဆိုတာသူတို့တိမမဟုတ်ပါဘူးနိုင်ငံသားမူဝါဒသူတို့ရဲ့နိုင်ငံဒီစစ်ပွဲမှာသူတို့ဘယ်လိုအမျက်ထွက်မလဲဆိုတာနဲ့တွက်ခါချင်းသာဖြစ်ပါတယ်ဆိုတော့နိုင်ငံသားမူဝါဒအပေါ်မှာလည်းပဲရုရှားပဲတစုံတရာပြောင်းလဲလိမ့်မယ်မဟုတ်ဘူးဒီကိစ္စကအဲ့လောက်ထိလည်းပဲကြီးကြီးခွင်ကျယ်တက်တဲ့ယူဆတယ်လို့ကျွန်တော်မထင်ပါဘူးရုရှားနိုင်ငံ
အလားတူရာဇဝတ်မှုတွေနဲ့ဒီဆွဆွဲခံထားရတဲ့တခြားကပခေါင်းဆောင်တွေအတွက်ကရောဒီလိုဝရမ်းထုတ်တာကဘလို့အကျိုးတရားမှုရှိနိုင်လဲဆရာဒီတခြားနိုင်ငံတွေကရောစင်ကျင်လာနိုင်တဲ့အခြေအနေရှိလားဆရာ
သိတော့မဆိုင်ဘူးလို့ထင်ပါတယ်သူတို့ကဒီသမတ်သူတွေကဘလောက်ထိအလေးနဲ့ထားလဲသူ့ကိုဖမ်းဖို့အရေးယူမယ်လို့ပြောနေတာဘလောက်ထိထိရောက်မှုရှိတယ်လဲတကယ်တော့ဝင်ဖမ်းသွားနိုင်တဲ့ဘာညာဆိုရင်တော့တမျိုးစင်ကြောင်စင်ကြမှာပေါ့အခုသူ့ကိုဖမ်းနိုင်ဖို့ကလည်းပဲသိလှမ်းဝေးတဲ့ကိစ္စပါသမတ်သူတွေကဆိုတော့ဘယ်လိုလုပ်ပြီးတော့ကျန်တဲ့နိုင်ငံတွေကငါတို့လည်းစီးထားမယ်ကွာဒီလိုဝရန်ထုတ်မယ်ဆိုတော့သူတို့တွေးမယ်လို့မထင်ပါဘူး။နောက်ပြီးတော့လူခွေးချူပေါက်တဲ့နိုင်ငံဆိုတဲ့နေရာမှာတချို့ကလူခွေးဆိုတာငါတို့ချူပေါက်လိုက်မယ်ဆိုပြီးတော့ချက်မှတ်တာတော့မဟုတ်ပါဘူး။သူတို့ရဲ့လောဘအနာတက်မဲ့မှုသူတို့နိုင်ငံရဲ့အခြေအနေနောက်သူတို့နိုင်ငံရဲ့အကျိုးစီးပွားလို့ယူဆပြီးတော့သူတို့အဲ့လိုတိုင်ရင်းတိုင်ရင်းနဲ့အလုံးစုံဖြစ်သွားတဲ့အခါမှာတရားရုံးတွေကလူတွေအပြစ်မဲ့လူတွေနစ်နာရတဲ့အတွက်ဒီဟာကိုငါတို့အရေးယူရမယ်ဆိုတော့လုပ်လာခဲ့ကိစ္စကဖြစ်ပါတယ်။ဆိုတော့ဒီကိစ္စမှာလည်းပဲအစကတည်းကကျူးလွန်ဖို့ဒီလက်ရွေးဘာညာဆိုတာကတော့မရှိနိုင်ဘူးထင်ပါတယ်သူတို့လည်းပဲသူတို့အကျိုးစီးပွားတဲ့သူတို့လူရင်းလူရင်းကျူးလွန်ဖြစ်သွားတာဖြစ်ပါတယ်ဆိုတော့ဒီအမိန်ထုတ်တဲ့ကိစ္စကြောင့်သူတို့ဟာကြိုတင်ပြီးတော့ဆင်ခြင်နေစရာလည်းသိရှိလိမ့်မယ်လို့တော့မထင်ပါဘူ
းဒါဆိုရင်ဆရာဒီမှာမေးစရာတစ်ခုကကြတော့ဒီသမရပူတင်ကျူးလွန်တယ်လို့စစ်ဆွဲခံရတဲ့ပြစ်မှုတွေအတွက်သူတာဝန်ခံမှုရှိလာအောင်လို့ဒီ ICC ကိုယ်တိုင်ရရောအိုးလုံနိုင်တဲ့အာနာပါဝါအရင်အမြင့်လုံလုံလောက်လောက်ရှိပါရဲ့လားဆရာ
လုံလုံလောက်လောက်မရှိနဲ့မကလုံအောင်မရှိလို့တော့ပြောရရမယ်လို့ထင်ပါတယ်သူတို့ကဒီနိုင်ငံတကာခုံရုံးဆိုတာသူတို့မှအဲ့ဒါပါခေါ်တယ် law enforcement agency မရှိဘူးလေ law enforcement လုံထန်တဲ့မရှိနေမရှိဘူးအဲ့ဖမ်းပြီးတရားစီရင်မှာဆိုပြီးလာပို့မဲ့ဖွဲ့စည်းသူတို့ရှိမှမရှိပါဘူးတကယ်လို့ဒီနိုင်ငံတကာခုံရုံးမှာ slow burden loss with solution သူတို့နိုင်ငံမှာသူအစိုးရပြပြသွားပြီးတော့နေပေါင်းရတော့သူပုံအောင်နေတဲ့အခါမှာအဲ့ရောတွေ့ပြီးတော့လူခွေးတွေကဖမ်းပြီးတော့အလိုက်တဲ့အခါမှာသူကဒါစစ်စစ်ခံသွားတာဖြစ်ပါတယ်ဆိုအဲ့လိုပုံစံမျိုးဖြစ်ဖို့အထူးအရေးသိမလိုထားတဲ့ကိစ္စပါနောက်ပြီးတော့တရားဥပဒေဆိုတာလည်းသူပြစ်မှုကျွလွန်တယ်ဆိုတော့ allegedly commit ပေါ့လေအဲ့ဒါကျွလွန်တယ်လို့ဆိုဆွဲတာသာဖြစ်ပါတယ်သူကျွလွန်ကြောင်းတင်မှုထင်ရှားသက်သေထင်ရှားပြတ်နိုင်မှာနော်တရားဥပဒေမှာ innocent until proven guilty guilty ဖြစ်တယ်ဆိုတာ prove လောက်အောင်မှာဖြစ်တယ်ဆိုတော့အစင်းစင်းသွားကြရမှာအများကြီးရှိပါတယ်ဆိုတော့ဒီအဆင့်ကိုရောက်ဖို့အနေနဲ့သာအခုသမ္မတပူတင်ကိုဘယ်လိုလုပ်ဖမ်းမှာလဲဘယ်နှလိုင်ကထောက်ခံကြမလဲဒီကိစ္စကိုဘယ်သူကဖမ်းပြီးပေးမှာလဲဆိုတာအေးကြီးရဲ့ပြဿနာဖြစ်ပါတယ်ဆိုတော့ဒါလည်းစိတ်အလံဝေးတဲ့ကိစ္စပါမဟုတ်ချင်တာကတော့တကယ်လို့တနည်းပြောင်းပြီးတော့တမျိုးတမျိုးဖြစ်လာရင်တော့အဲ့လိုဖြစ်ကောင်းဖြစ်လာမယ်တချို့မျောလင်းသူတွေလည်းရှိပါတယ်အဲ့လိုမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးလို့တက်တက်လူလည်းရှိတယ်ဒါပေမဲ့အင်မတန်နေပါတယ်အဲ့လိုတွေ့ထားတဲ့
ဆိုရင်ဟုတ်ကဲ့ဆရာအဲ့တော့ဒီ ICC ရဲ့ကြိုးပမ်းမှုတွေကိုပံ့ပိုးပေးဖို့နောက်ဒီလိုတရားမျှတမှုနဲ့တာဝန်ခံမှုရှိဖို့လှုပ်ဆောင်တဲ့နေရာမှာထိထိရောက်ရောက်ဖြစ်ဖို့အတွက်ကိုနိုင်ငံတကာအတိုင်းဝိုင်းကတော့ဘလို့အခမ်းအနားကနေပြီးတော့ပါဝင်လှုပ်ဆောင်ပေးတယ်လို့ထင်တယ်ဆရာ
အာနိုင်ငံတကာအတိုင်းဝိုင်းဆိုတော့အဓိပ္ပာယ်ဖွင့်တပန်နိုင်ငံတွေထဲမှာအခုသူတို့ကိုထောက်ခံထားတဲ့ ICC ကိုပါဝင်လက်မှတ်ထိုးပြီးသဘောတူတာတရား20ကျော်လောက်ပဲရှိတယ်ထင်ပါတယ်ဆိုတော့နိုင်ငံတကာအသိုင်းအဝိုင်းဩဇာအကြီးမားဆုံးဆိုတဲ့အမေရိကန်မပါဘူးအဲ့ဒီမှာရုရှားလည်းမပါဘူးသူတို့လက်မှတ်မထိုးဘူးအမေရိကန်ဆိုရင်တော်တော်လေး ICC ဖွဲ့စည်းခါစားတော့ဂျော့ချ်ဘုရှ်ထင်ပါတယ်တမနာအာငါတို့အမေရိကန်နိုင်ငံသားတယောက်ယောက်ကိုဒီ ICC က ICJ နဲ့မတူဘူးသူရဲ့အမှုတွေကindividual စီဒီပုဂ္ဂိုလ်တူချင်းတွေနိုင်ငံသားတွေနိုင်ငံတစ်ခုခဲနိုင်ငံသားတွေဆိုနိုင်ငံငါတို့နိုင်ငံသားတရားဥပဒေမင်းတို့ကလာပြီးတော့လှုပ်လှရတော့မင်းတို့မဆက်သဘူးဆိုပြီးတော့ ICC ကိုပြန်ပြီးတော့ကျွမ်းခဲ့ရအောင်ရှိပါတယ်ဆိုတော့အဲ့လိုပဲတရုတ်လည်းမပါဘူးအဲ့ဒီထက်မှာ Ukraine လည်းမပါဘူးဆိုတော့အဲ့ဒါကလည်း American လည်းမပါဘူးဆိုတော့သိပြီးတော့ဒီကိစ္စကနိုင်ငံတကာအဆိုင်မှာဘလောက်လုံနိုင်မလဲဆိုတာအဲ့အဓိကကြတဲ့နိုင်ငံတွေကမပါမှတော့နိုင်ငံတကာဆိုင်မှာမလုံနိုင်မှာလဲဆိုတော့အဲ့သူတို့ကိုသိပြီးတော့ထောက်ခံတဲ့နိုင်ငံတွေကိုသမ္မတပူတင်ကသွားတာဖမ်းပြီးပြင်ရောပါညာဘယ်သွားလိမ့်မလဲကြာအဲ့ဒါကလည်းပဲသူကကြောက်မစီပြန်နဲ့ဘယ်လိုမလုံဖရင်သူသွားမလဲဆိုတာလည်းစဉ်းစားကြရပါလေဆိုတော့နိုင်ငံတကာအဆိုင်မှာကိုအားကိုးရဲဆိုတာတော့သိပြီးတော့မအမကိုးစင်းတဲ့ကိစ္စကိုအားကိုးရဲကိစ္စလိုပဲယူဆပါ
အဲ့ဒီသမရပူတင်အပေါ်မှာ ICC ရဲ့အခုလိုမျိုးအရေးယူဆောင်ရွက်မှုကဒီလိုလူခွေရေးချိုးဖောက်မှုတွေဓမ္မမဟုတ်စစ်ပွဲတွေကျူးလွန်မှုစဉ်းစားနေတဲ့တခြားခေါင်းဆောင်တွေစီကိုဘလို့တည်င်းစကားပေးတယ်လို့ယူဆနိုင်တယ်ဆရာ
သူလူတွေကိုတော့လူဖို့လူတာပေါ့လေတကယ်တမ်းသမရပူတင်တို့အရေးယူရနေမှာစုခွေအင်စောက်ဥဒါကမပေါ့သူရဲ့အမင်းကိုနာခံပြီးတော့လိုက်ကြတဲ့လူတွေကလူပြတာဖြစ်တယ်ပေါ့ဆိုတော့ကိုလူတွေလည်းကိုလူအရင်တော့ထိန်ဖို့တော့စဉ်းတယ်ဆိုတော့သူတို့စီးပါလိမ့်မယ်အချို့နိုင်ငံတွေမှာရှိရမှလားပြမှုကျွတ်လာတဲ့လူကဘယ်သူလောက်တာပါဆိုထိုးကြွေးလိုက်တာသူမလို့ဘူးဆိုပြီးတော့ကောင်းဆောင်တယ်အဲ့ဒါမျိုးတွေရှိတတ်တယ်လေဆိုတော့အဲ့ဒါမျိုးတွေတော့အနည်းဆုံးလုတ်ကြလိမ့်မယ်တချို့ဆိုရင်လည်းပဲသူတို့မဟုတ်လည်းပဲအဲ့လိုမလုလုံလုံကျွန်းကျွန်းမလုဖို့ထိန်သိမ်းပြီးတော့လုံမဲ့ကိစ္စတွေလည်းစီးနေလို့ထင်ပါတယ်အဲ့လောက်ကတော့သူတို့စဉ်းစားအောင်စဉ်းစားပါလိမ့်မယ်ဒီထက်ပိုပြီးတော့ဟာဒီဟာကြောက်နှံ့သွားတယ်ဘာမှမလုပ်ရတော့ဘူးဆိုတော့စင်ချောကြောက်နေတယ်လို့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အဲဒီရာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်ဇန်သာနဲ့မမသစင်အောင်တို့တုံသက်ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့လူဒုနဲ့ကျမ်းမာရေးခန်းတာဖြစ်ပါတယ်။စိတ်ဖိစီးစရာတွေများပြီးခက်ခဲကြမ်းတမ်းလှတဲ့ပတ်ဝန်းကျင်အခြေအနေမျိုးမှာလူတိုင်းလူလူစိတ်သက်ကြမိတတ်ကြပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာနာတာရှည်ယောဂရှိထားသူတွေကစိတ်ကြဝေဒနာရဲ့ဆိုးကျိုးတွေကိုပိုးပြီးတော့ခံစားနိုင်ရကြည်ရှိပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကဆွေးနွေးတင်ဆက်ထားပါတယ
်စိတ်သက်ကြတယ်အလုံးလုံးချင်းသိမရှိဘူးဆိုတာတွေနဲ့လူတယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်နိုင်ပါသလားဘယ်လိုချက်တွေကိုကြည့်ပြီးလူတယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်တယ်ဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါရစေ
စိတ်ကြယောဂဆိုတာကဒီလူတယောက်နေတော့၎င်းလူနာတယောက်နေတော့၎င်းပေါ့နော်သူ့ရဲ့ခံစားမှုတွေမှာစိတ်သက် ကြာစင်နေတယ်။နောက်တချို့ကျတော့လှုပ်ချင်ခံခြင်းစိတ်မရှိဘူး။စပြပြင်စိတ်ပိုင်းဆိုင်ရာလက္ခဏာလေးခံစားရတယ်ပေါ့နော်။လူတွေအများစုကလည်းဒီချိန်ကြီးမှာတော့ဒီလိုလေးတွေခံစားလေးရှိတယ်ပေါ့။ဒါပေမဲ့ဒါကိုဆရာတို့ကစိတ်ကြယောဂလို့ဟိုယောဂတစ်ခုအနေနဲ့မတတ်မှတ်ကြဘူး။အဲ့တော့ဘယ်အချိန်မှသတ်မှတ်မလဲဆိုရင်ခုနရှေ့မှာဆရာတို့ပြောခဲ့တဲ့ဒီစိတ်ဓာတ်ကြပြီးမလုပ်ချင်မကန်ကျင်တာတို့နော်နောက်တစ်ခါကိုယ့်ကိုယ်ကိုပြစ်တင်နေတာတို့အဲ့လိုမျိုးစတဲ့လက္ခဏာလေးတွေကနှစ်ပတ်ကျော်ကြာတဲ့အထိပျောက်ကင်းမှုမရှိဘူးဆိုရင်တော့ဆရာတို့ကဒါစိတ်ကြယောဂါလို့အကြံပြန်အဖြစ်သတ်မှတ်နိုင်ပါတယ်ပေါ့နော်ဆိုတော့ဒီရိုးရိုးသတ်မှတ်လူတွေမှာတွေ့နိုင်တယ်လို့ပဲယောဂါတစ်ခုနာတာရှိယောဂါတစ်ခုရှိတဲ့သူတွေမှာဆိုရင်တော့ဒီလိုစိတ်ဓာတ်ကြတဲ့လက္ခဏာလေးတွေပို့ပြီးခံစားရတွေ့ရပါတယ်ဒီစိတ်ကြယောဂဟာစိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုဆိုပေမဲ့တခါတလေမှာတော့ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေကသိပြီးတော့ဟိုခံစားရတာမျိုးမရှိဘဲနဲ့လူရဲ့ခန္ဓာကိုယ်မှာဝေဒနာတရက်အနေနဲ့လည်းရှားဝင်နေစီကိုရောက်လာတတ်ပါတယ်ဥပမာအပြင်သက်ရှုမဝဘူးမောတယ်ရင်ပအောင်နေနော်နောက်တခါစီးခဏခဏတွားတယ်စသည်အပြင်ဒီလိုလက္ခဏာတွေနဲ့ရှားဝင်ပေါင်းများစွာကိုပြပြီးရမှာမနော်တွင်ယောဂမရှိဘူးဆိုပြီးနောက်ပိုင်းမှဆရာတို့ဒီစိတ်ဓာတ်ပိုင်းဆိုင်ရာစိတ်ကြပိုင်းဆိုင်ရာကြောင့်ဒီလက္ခဏာတွေခံစားနေရဆိုတာတွေသိရှိလာတာတွေလည်းရှိပါတယ်ပေါ့နော်ဒါကြောင့်ဆရာတို့ဒီတယောက်နေနေကဒီစိတ်ပိုင်းဆိုင်ရာလက္ခဏာမဟုတ်ဘဲနဲ့ဒီခန္ဓာကိုယ်မှာနှလုံးယောဂလိုလိုနော်အသက်ရှူမဝတာလိုညာအိမ်မပြောတာတွေနဲ့တွဲလာပြီးဆိုလို့ရှိရင်ဒီစိတ်ကြောင့်ယောဂကြောင့်များဖြစ်မလားဆိုပြီးတော့ဒီစဉ်းစားပြီးတော့ယောဂဖို့ထုတ်ကုသဖို့လိုအပ်ပါတယ်
စိတ်ကြယောဂခံစားရတာဟာပဝင်းကျင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာလည်းအတိုင်းအတာတစ်ခုထိမှုတည်နေတာပါစိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပဝင်းကျင်အခြေအနေနဲ့ကြုံတွေ့နေရပြီဆိုရင်စိတ်ကြယောဂခံစားရဖို့ရာခိုင်နှုန်းတွေများလာမှာဖြစ်ပါတယ်အထူးသဖြင့်နာတာရှည်ယောဂခံစားနေရတဲ့သူတွေဟာခက်ခဲကြမ်းတမ်းတဲ့ပဝင်းကျင်အခြေအနေနဲ့ကြုံတွေ့ရတဲ့အခါစိတ်ကြယောဂခံစားရဖို့ပိုပြီးနှီးဆက်လာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်အိတ်မပြောဘူးနောက်တစ်ခါဒီတစ်ချိန်လုံးပဲအိတ်ချင်နေတယ်နောက်တစ်ခါအစားတော့ဆိုရင်လည်းအစားတော့မစားခြင်းဘူးပိန်သွားတယ်တချို့ကြတော့တစ်ချိန်လုံးအစားကိုပိုစားနေတယ်နောက်တစ်ခါလှုပ်ချင်ကန်ချင်စိတ်မရှိထားတဲ့စာရင်တော့ဒီပဝင်းခြင်းကိုစိတ်ပါဝင်စားမှုနေသွားတယ်ကိုယ်လုံးနေကြလှုပ်တွေကိုပုံမှန်မလုပ်နိုင်တော့ဘူးဟောဒါမျိုးတွေဖြစ်လာတယ်အဲ့တော့ကိုယ့်ရဲ့ဒီယောဂအတွက်ပေးထားတဲ့စေဝါးတွေကိုလည်းစနစ်တကျဒီသုံးဆွဲဖို့ပြက်ကွက်လာတတ်တယ်ပေါ့နော်ဒီလိုလက္ခဏာလေးတွေတွေ့ရတယ်ဒါကြောင့်မလို့ဆရာတို့ဒီသွေးလိုယောဂါတို့စီးချိုယောဂါတို့ရှိတဲ့သူတွေမှာစိတ်ကြယောဂါဝင်လာပြီဆိုရင်ကိုတောက်နေကြစီးတွေမတောက်တဲ့အတွက်ကြောင့်သွေးပေါင်းလုံးမင်းတက်ခြင်းစီးချိုတက်ခြင်းဒါမျိုးတွေပါတွဲပြီးတွေ့ရတာပါတယ
်။နာတာရှည်ယောဂါဝင်တာဖြစ်ပေါ်ခံစားနေရတဲ့သူတွေဟာစိတ်ကြယောဂါကိုပါပူးတွဲခံစားရပြီဆိုရင်နောက်ဆက်တွဲဆွေးနွေးတွေကြုံတွေ့ရနိုင်ပြီးမိမိကိုယ်ကိုတက်သေးတဲ့အထိဖြစ်သွားနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုတတိပေးပါတယ
်။နာတာရှည်ယောဂါတွေထဲမှာဆိုရင်တော့လီဖက်ယောဂါဝေဒနာတွေနှလုံးယောဂါဝေဒနာတွေနာတာရှည်တောက်ကထိခိုက်တဲ့သူတွေမှာဆိုလို့ရှိရင်စိတ်ကြယောဂများဖြစ်ခဲ့လို့ရှိရင်သူရဲ့သက်ဆိုင်ရာယောဂနဲ့ပတ်သက်တဲ့ဈေးဝါးတွေတုံ့တုံ့မှုအားနေတဲ့အကြောင်းမလို့နောက်ဆက်တွဲပြဿနာတွေဆုံးကြုံတွေ့ရနိုင်တယ်ပေါ့နော်။စိတ်ပိုင်းဆိုင်ရာအနေနဲ့ဆိုရင်တော့နောက်ဆုံးမိမိကိုယ်ကိုတတ်တည်တဲ့အထိဖြစ်သွားနိုင်တဲ့အတွက်အရေးကြီးတဲ့ယောဂတစ်ခုဖြစ်ပါတယ
်။စိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေတွေနဲ့ကြုံတွေ့ရတဲ့အခါတာမန်လူတွေထက်နာတာရှည်ယောဂဝေနာရှင်တွေဟာစိတ်ကြယောဂရဲ့ဆူကျူးတွေကိုပို့ပြီးခံစားရနိုင်တာကြောင့်တတိပြုဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာစိတ်ကြယောဂနဲ့ပတ်သက်ပြီးတော့သတိထားစရာတွေကိုဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုပြောပြမှာဖြစ်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာဂျန်နီအင်ဖန်တီနိုကိုဖီဘာဥက္ကဋ္ဌအဖြစ်ဆက်ပြီးတော့တင်မြှောက်လိုက်ကြပါတယ်ရဝမ်ဒါနိုင်ငံမှာတော့ဖီဘာနဲ့ရဝမ်ဒါတာဝန်ရှိသူတွေဘောလုံးဖွံ့ဖြိုးရေးအစီအစဉ်အသစ်တစ်ခုကိုစတင်လိုက်ပါတယ်ဒီလိုသတင်းတွေကိုစူးစီးပြီးကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါဗျာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဝန်တန်းနိုင်ငံမှာကျင်းပတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတော့လက်ရှိ FIFA ဥက္ကဋ္ဌ Gianni Infantino ကိုပဲ FIFA ဥက္ကဋ္ဌဖြစ်နဲ့ဆက်ပြီးတော့ရွေးကောက်တင်မြှောက်လိုက်ကြပါတယ်
။ I'm now calling on the Congress to give a round of applause to elect Gianni Infantino as the FIFA president for the period from 2023 to 2027
အခုလိုရွေးခံလိုက်ရတဲ့အတွက်သူဟာ2029အထိဥက္ကဋ္ဌဖြစ်နေဆက်ပြီးတော့ရှိသွားအောင်မှာဖြစ်ပါတယ် ဖ ီဗာဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ရွေးခန္ဓာရပြီးတဲ့နောက်မှာမစ္စတာအင်ဖန်တီနိုကတော့အခုလိုပြောပါတယ
် Being of course president of FIFA is an incredible honor
FIFA ဥက္ကဋ္ဌဖြစ်ရတာတကယ်ကိုဂုဏ်ယူစရာပါပြီးတော့ဒါကတကယ်ကိုအထူးအခွင့်အရေးတစ်ရက်လည်းဖြစ်တယ်လို့ကြီးမားတဲ့တာဝန်တစ်ရက်လည်းဖြစ်ပါတယ်ကျွန်တော်တို့ခင်ဗျားတို့ထောက်ခံမှုပေးတဲ့အတွက်တကယ်ဝမ်းမြောက်ကျေနပ်မိပြီး FIFA အတွက်ကဘာတဝန်းဘောလုံးဖွံ့ဖြိုးရေးနဲ့FIFA အဖွဲ့ဝင်နိုင်ငံတွေအားလုံးအတွက်ဆက်ပြီးတော့တာဝန်တွေထမ်းဆောင်သွားပါမယ်လို့ကတိပြုပါတယ
် I will come back Mr. Infantino ကတော့လာမယ့်၄နှစ်အတွင်းမှာကမ္ဘာဘောလုံးအဖွဲ့ချုပ်အတွက်ဝင်ငွေကိုစံချိန်ဖြစ်တဲ့7ဘီလီယံရရှိလာမှာဖြစ်တယ်လို့လည်းကတိပြုလိုက်ပါတယ်ဒါပြင်ကမ္ဘာတော်မှာလည်းဘောလုံးပွဲတွေပိုကစားနိုင်ဖို့လှုံ့ဆော်မယ်ဆိုပြီးတော့သူကပြောပါတယ် Mr. Infantino အတွက်တော့ဒါက FIFA ဥက္ကဋ္ဌဖြစ်တဲ့တတိယအကြိမ်မြောက်ထမ်းဆောင်တာဖြစ်ပေမဲ့လည်းပထမတစ်ကြိမ်တုန်းကတော့အထူးညီလာခံကနေရွေးကောက်တင်မြောက်လိုက်တာဖြစ်တဲ့အတွက်အဲ့ဒီဒီချိန်ကိုထည့်ပြီးတော့မရည်ပဲဒါကိုဒုတိယချိန်လို့သတ်မှတ်လိုက်တဲ့အတွက်သူ့အနေနဲ့နောက်၄နှစ်မှလည်းနောက်တစ်ချိန်ထပ်ပြီးတော့ရွေးခံလို့ရအောင်မှာဖြစ်ပါတယ်ခင်ဗျာကျောင်းနေမှာဘောလုံးကစားနည်းကိုထည့်သွင်းဖို့အစီအစဉ်တရက်ကိုတော့ရွန်ဒါနိုင်ငံမှာစတင်လိုက်ပါပြီဒီကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ဒီအစီအစဉ်ကိုရွန်ဒါနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်လိုက်တာဖြစ်ပြီးတော့FIFA အထွေထွေတွင်မူဖတ်မာဆမူရာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်ရွန်ဒါနိုင်ငံရဲ့မြို့တော်ကီဂါလီက IPRC ကစ်ဆူကီရိုဘောလုံးကွင်းမှာပြုလုပ်ခဲ့တဲ့ဒီဖွင့်ပွဲအခမ်းအနားကို1998ကမ္ဘာချန်ပီယံပြင်းထန်တဲ့တိုက်စစ်မှုယူရီဂျောက်ကလည်းတက်ရောက်ပြီးတော့ကလေးတွေနဲ့အတူဘောလုံးကစားခဲ့တာကိုတွေ့ရပါတယ်ဒီဆီဇန်ကိုတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO တို့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့ကြတာဖြစ်ပြီးတော့ကမ္ဘာတော်မှာကလေးတငယ်တန်း900လောက်အထိပါဝင်လာဖို့အထိကိုလည်းရည်မှန်းထားပါတယ်။ရွန်ဒါနိုင်ငံမှာတော့ဒီအစည်းအဝေးကိုရွန်ဒါပညာရေးနဲ့အောက်ဆောင်ဝန်ကြီးဌာနတွေနဲ့ရွန်ဒါဘောလုံးအဖွဲ့ချုပ်တို့က FIFA နဲ့အတူပူးပေါင်းပြီးတော့ရွန်ဒါနိုင်ငံရဲ့ပညာရေးစနစ်ထဲမှာဘောလုံးကိုထည့်သွင်းဖို့လှုံ့ဆော်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဒီလိုယောပါဘက်ကဘောလုံးပွဲတွေမှာတော့ဘာစလိုနာနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့အင်တာမီလန်၊လီဗာပူးလ်နဲ့ဘိုင်းမြူးနစ်အသင်းတွေထိတိုက်တွေ့ခဲ့ကြပါတယ်။စပိန်ကဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ရဲ့အယ်ကလာစီကိုပွဲမှာတော့ဘာစလိုနာအသင်းကကက်စီပွဲပီကာနီဒဏ်ရာအချိန်ပေါ်မှာသွင်းတဲ့ဂိုးနဲ့နောက်ဆုံးမှာဘာစလိုနာအသင်းက2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲရဲ့အဓိကအလဲပြောင်းတစ်ခုကတော့87မိနစ်မှာရီယယ်မက်ဒရစ်အသင်းကအဆန်းစီယိုတကိုးသွင်းခဲ့ပြီးမဲ့ VAR မှာလူချုံနေတာကြောင့်ရီယယ်မက်ဒရစ်အသင်းဂိုးမရခဲ့တာပါ။တကယ်လို့သာဒီဂိုးသာလူမကြုံခဲ့ဘူးဆိုရင်တော့ပွဲရလက်ကတမျိုးတစ်ပုံဖြစ်ကောင်းဖြစ်သွားနိုင်တယ်လို့ပြောရမှာဖြစ်ပါတယ်ဘာစလိုနာအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်သူတို့ရဲ့အဓိကပြိုင်မဲ့ Real Madrid အသင်းထက်စနစ်မအသားနဲ့ဦးဆောင်နေပြီးတော့အမပေးပွဲပြီးဖို့10ပွဲပဲကျန်တော့တဲ့အချိန်မှာချန်ပီယံဖြစ်ဖို့လည်းပို့ပြီးတော့အလားအလာကောင်းသွားခဲ့ပါတယ်ဒီပွဲရှုံးသွားတဲ့ပတ်သက်ပြီးတော့ Real Madrid နီးပြကာလိုအန်ချယ်လော့တီကတော့
El partido ha sido un partido completo desde el primero hasta el último minutoNo lo hemos ganado porque
ကျွန်တော်တို့ပွဲအစကနေအဆုံးအကောင်းဆုံးကစားနိုင်ခဲ့ပါတယ်။ဘာလို့မနိုင်လဲဆိုတော့အာဆင်စီယိုရဲ့ဂိုးကလူကျွန်တယ်ဆိုပြီးဖြစ်သွားလို့ပါ။တကယ်လို့လူမကျွန်ဘူးဆိုရင်အဲ့ဒီမှာကျွန်တော်တို့က2ဂိုး2ဂိုးနဲ့ဥဆောင်နေမှာပါ။ဒါပေမဲ့လူကျွန်တယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်တန်တရားဖြစ်ပါတယ်။ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဟုတ်မဟုတ်ဆိုတာမသေးကြပါဘူး။လုံးဝလူကျွန်တယ်လို့ပြောလို့မရပါဘူး။အဲ့ဒါကြောင့်ပါ
။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ရောဘာစလိုနာနီးပြရှာဗီကဘာပြောလိုက်ပါသလဲ
Dudas del fuera de juego No me es claro fuera de juego es claro al final no es un tema de es un tema científico no al final
လူကျွန်ဘောနဲ့ပတ်သက်ပြီးတန်တရားဖြစ်ပြီလားဆိုတော့မဖြစ်ပါဘူးဒါကလူကျွန်ဘောဆိုတာရှင်းပါတယ်နောက်ဆုံးမှာဒါက VAR ကိုအသုံးပြုပြီးတော့သိပ္ပံနီးကြဆုံးဖြတ်တာပါအန်ချယ်လော့တီကအဲ့လိုပြောတဲ့အပေါ်မှာတော့တကယ်ပဲအံ့ဩမိပါတယ်ဒါကလူကျွန်ဘောဟုတ်လားမဟုတ်ဘူးလားဆိုတာဖြစ်ပြီးဒီဟာလူကျွန်တယ်ဆိုတာရှင်းရှင်းကြီးပါဒါနဲ့ပတ်သက်ပြီးဘာမှအခြေတင်ငင်းခုန်နေစရာမရှိပါဘူ
းဂျာမနီဘက်မှာတော့ Bayer Leverkusen နဲ့ Bayern Munich တို့ဒီဘက်မှာတွေ့ကြကြပြီးတော့ Bayern အသင်းကဂိုးရင်သွင်းခဲ့ပေမဲ့ penalty နှလုံးပြန်ပေးလိုက်ရလို့နောက်ဆုံးမှာ2ဂိုး2ဂိုးနဲ့ရှုံးသွားပါတယ် Bayern အသင်းဟာဒီပွဲရှုံးသွားတာကြောင့်အမပေးစရာမှာဒုတိယနေရာကိုရောက်သွားခဲ့ပြီးတော့ Dortmund အသင်းကတမတ်အသာနဲ့ဇယားထိတ်ကဦးဆောင်နေပါတယ်အီလီမာတော့ Juventus အသင်းက Inter Milan ကိုမီလာမြို့မှာတကူကူမရှိနဲ့နိုင်ပြီးတော့လာမယ့်နှစ် Champions League နေရာအတွက်မျောလင်းချက်နည်းနည်းတော့ဆက်ပြီးရှိနေတုံးပဲလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ Tennis သတင်းတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ Indian World Open Tennis ပြိုင်ပွဲတွေဘက်မှာ Alcaraz နဲ့ Rybakina တို့အနိုင်ရပြီးတော့ Champion ဖြစ်သွားကြပါတယ်။မြို့သမီး Final ကိုစနေနေ့ကကစားခဲ့ကြပြီးတော့ပြီးခဲ့တဲ့ Australian Open Final မှာတွေ့ခဲ့ကြတဲ့ Rybakina နဲ့ Sabalenka တို့တွေ့ခဲ့ကြပြီး Rybakina ကဒီတစ်ချိန်မှာ6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါကြောင့် Rybakina ဟာပြီးခဲ့တဲ့ Australian Open မှာရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်နိုင်လိုက်ပါတယ်။Rybakina အတွက်တော့ဒါက WTA 1000 series ပြိုင်ပွဲကိုပထမဆုံးအချိန်နိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာစုချင်းငွေအဖြစ်နဲ့ American Dollar 1.2 သန်းကျော်ရသွားခဲ့ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသား Final မှာတော့ Alcaraz နဲ့ Russia က Daniil Medvedev တို့ဘောလုခဲ့ကြပြီးတော့ Alcaraz က 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီး Champion ဖြစ်သွားပါတယ်။ဒါဟာ Alcaraz အတွက်တော့ ATP Master 1000 series ပြိုင်ပွဲကို၃ချိန်မြောက်အနိုင်ရတာပါ။Alcaraz ဟာဒီပွဲနိုင်လိုက်တဲ့အတွက်လဲစုချင်းငွေ American Dollar 1.2 သန်းကျော်ရသွားခဲ့သလိုကဘာစင်တစ်နေရာကိုလည်းပြန်ပြီးတော့ရောက်သွားခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့ကဘာစင်တစ်နေရာမှာဆက်ပြီးတော့ရှိနေဖို့အတွက်ဆိုရင်တော့လာမယ့် Miami Open ပြိုင်ပွဲမှာ Champion ဘွယ်ကိုဆက်ပြီးတော့ကာကွယ်နိုင်ဖို့လဲလိုနေပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ပုဒ်မှာတော့ Spain နိုင်ငံကနာမည်ကြီး Nadal ကတော့ ATP ကဘာအဆင့်သတ်မှတ်ချက်မှာအဆင့်73နေရာကိုရောက်သွားခဲ့ပြီးတော့ဒါဟာ2005ခုနှစ် April ကစပြီးပထမဆုံးအချိန်အဆင့်30အောက်ကိုရောက်သွားခဲ့တာဖြစ်ပါတယ်။အသက်36နှစ်ရှိဖြစ်တဲ့နဒါလ်ဟာပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးခဲ့ကတင်းနစ်ကစားတာကနေနားနေခဲ့ရတာပါ။ဒါမှလည်းလာမယ့် Monte Carlo Open ပြိုင်ပွဲကိုဝင်ပြိုင်နိုင်မယ်လို့ခန့်မှန်းနေကြပြီးတော့ပြင်းစစ် Open ပြိုင်ပွဲအတွက်လည်းပြင်ဆင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပြောပြလိုတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအမေရိကန်ဆွေရနဲ့ကဘာကဘလို့တုံ့ပြန်တယ်လဲဆိုတာတရုတ်ကအထူးစောင့်ကြည့်နေပေမဲ့တရုတ်အနေနဲ့ရုရှားကိုလက်နက်ခရံထောက်ပံ့တာမျိုးတော့မရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုံထုံးနေမှာပြောဆိုထားပါတယ်ယူကရိန်းမြို့နှစ်ခုအပေါ်ရုရှားရဲ့အဝေးတွင် drone ယာဉ်တွေဒုံးကျည်တွေနဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံး9ဦးသေဆုံးကြောင်းယူကရိန်းအာဏာပိုင်တို့ကပုတ်ထူးနေမှာပြောပါတယ်မြို့တော်ခီးဗျက်တောင်ပိုင်းကီလိုမီတာ60လောက်အကွာကရာဆက်ချက်မြို့တွင်တိုက်ခတ်ခံရမှုမှာတော့ကျောင်းဝင်းတစ်ခုကိုထိမှန်ခဲ့ပြီး6ဦးသေဆုံး18ဦးဒဏ်ရာရရှိပြီး3ဦးပျောက်ဆုံးနေတဲ့အကြောင်းအရေးပေါ်ဌာနကပြောပါတယ်တိုက်ခတ်ခံရမှုကြောင့်ကျောင်းသားဆောင်နှစ်ခုနဲ့စာသင်ဆောင်တစ်ခုတို့ပျက်စီးပါတယ်ဒုတိယအကြိမ်တိုက်ခတ်မှုအတွင်းမှာတော့ဇာပိုရီစီယာကဘေးကျင်းကလူနေအဆောက်အုံနှစ်ခုကိုဒုံးကျည်စင်းနဲ့တိုက်ခတ်ခံရတာဖြစ်ပြီးတဦးသေဆုံးပြီး33ဦးဒဏ်ရာရတယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။ရခိုင်ပြည်နယ်တွင်အခြေအနေတွေတွတ်တက်ကောင်းမွန်လာစေရည်အတွက်မြန်မာအာဏာပိုင်တွေသက်ဆိုင်သူတွေနဲ့ဆွေးနွေးဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒါမှလည်းရိုဟင်ဂျာတွေနေရာရင်းကိုနှောင့်နှေးချဉ်းကျမှုမရှိဘဲပြန်နိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momin ကကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီစာကိုအင်္ဂါနေ့ကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အနီးကပူးပေါင်းဆောင်ရွက်မယ်အကြောင်းအထူးကိုယ်စားလှယ်ကလည်းကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွင်နောက်ထပ်အခြေစိုက်ဖို့သဘောတူထားတဲ့စစ်စခန်းသက်၄ခုရဲ့တည်နေရာကိုမကြာခင်မှာထုတ်ဖော်ပြသသွားမယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကပြောဆိုထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ရော့ဘ်မက်ကလင်းတို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကတို့ကပါဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တို့ရရှိပြန်တဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.